Welcome to the Voice of America in Burmese.
Mingla nya jam ma shin. Vyo yi dora shin mya nen dwa myama ji tu ji da a lung ko yo sai ba cham ma chan da ja ba si. 2022 khu ni ebi la se ye sne ni nya 9 nai ga ni 10 nai thi vyo yi season 2 ko myo ro Washington DC ga ni sat de thau lwin pe ni ba bi.COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်ပေးနေပါတယ်။အခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျမခွာညိုပြောပြပေးသွားပါမယ်ရှင်။စစ်အာဏာသိမ်းမှုစန့်ကျင်နေသူတွေကိုအကြမ်းဖက်ဖြိုခွဲနှိမ်နှင်းနေတဲ့ကြားကပဲမြန်မာနိုင်ငံအနှံ့မြို့ရာတွေမှာနှီးမျိုးစုံတုံပြီးစန္ဒဖော်ထုတ်နေတာတွေကိုစက်ပြီးတွေ့နေရပါတယ်။စိုင်းကယ်တွေယာနဲ့ချီပြီးတော့ထွက်တဲ့တပိတ်တွေကိုမုံရွာနဲ့မန္တလေးမြို့တွေမှာတွေ့ရပါတယ်။မန္တလေးလာရှိုးပြည်ထောင်စုလက်မှတ်ရေးဘော်ကနောင်မွန်ရဲစခန်းတိုက်ခိုက်ခံရတာမှာတော့စခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်14ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။ဧပြီလ10ရက်မနေ့ပိုင်းရခုံတိုင်းတွင်ကတောက်ကလာပါတာဂိတအပါအဝင်မြို့နယ်တချို့ကလမ်းတွေပေါ်မှာအကျန်းဖက်စစ်ကောင်စီအဖွဲ့ဝင်တွေရှိနေပြီးမတ်စ်မတက်တာမတ်စ်အနေရောင်ဝိတာအင်းကြီးအနေရောင်ဝိတာတွေတွေ့ရင်ဖမ်းဆီးဒဏ်ရိုက်နေတယ်လို့သိရပါတယ်။ PSI ဆလောင်တွေတတ်ထားရင်ဖြုတ်သိမ်းဖို့ရက်ွက်တွေတွင်လိုက်လံကြီးညာနေတာကိုလည်းသိရပါတယ်။ဒီအခြေအနေကြားကပဲတကုံအရှိနဲ့မြောက်ပိုင်းမြို့နယ်တွေနဲ့ကြည်မြင့်နိုင်အလုံးတို့မှာကြောက်ကြတဲ့ပိတ်တွေနဲ့စေးနီလိန်နာစာကတ်တာလို့၆တန်းမြို့နယ်မှာလူမဲ့တဲ့ဘိတ်စတဲ့စန္ဒဖော်ထုတ်မှုတွေရှိခဲ့ပါတယ်။ပဲခူးတိုင်းမှာညောင်လေးပင်ပြွန်တစားနဲ့ပေါင်းတဲ့ဖြာပုံနဲ့တောင်ငူရေစကြိုစကိုင်းကရေခွာရွာတွေမှာလည်းပျောက်ကြားတဲ့ဘိတ်တွေရှိခဲ့ပါတယ်။မတ်လ29ရက်နေ့ကတောက်ကလာပါမြို့နယ်မှာစစ်ဗိုလ်တဦးရဲ့မော်တော်ဆိုင်ကယ်ကိုတိုက်ခိုက်ပြီးတနက်လူယူရမှာပါဝင်သူ19ယောက်ကိုစစ်အုပ်ချုပ်ရေးခုံရုံးကနေရာဇသက်ကြီးပုံမှာ396 399အရသေခံချမှတ်လိုက်တဲ့အကြောင်းမြမရုံမြင့်တန်ကြားကမင်းည7နာရီသတင်းမှာထုတ်လွှင့်သွားပါတယ်။19ယောက်မှာအောင်အောင်ထက်ခေါ်အောင်ကြီးနဲ့ဘိုးဘို2ယောက်ကိုသာဖမ်းထားမိပြီးကျန်တဲ့19ယောက်ကလွတ်မြောက်နေစေလို့လည်းဖော်ပြထားပါတယ်ရှင်။မြန်မာပြည်သူတွေပေါ်အလွန်ရက်စက်ကြမ်းကြုတ်ရုံမာတဲ့ပြမှုတွေကျူးလွန်နေတာကိုကာကွယ်ဖို့နိုင်ငံတကာအနေနဲ့ Right to Protect အကာအကွယ်ပေးဖို့တာဝန်ရှိကြောင်း Nordic နိုင်ငံတွေရဲ့တောက်ကြနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကကျင်းပခဲ့တဲ့မြန်မာအရေးသီးသန့်ဆွေးနွေးပွဲအတွက်ဆွီဒင်၊နော်ဝေး၊ဒိန်းမတ်၊ဖင်လန်နဲ့ Iceland Nordic နိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေရဲ့ပူးတွဲထုတ်ပြန်ချက်ထဲမှာအဲ့ဒီလိုပြောထားတာပါ။ကုလအထွေထွေညီလာခံလုံခြုံရေးကောင်စီ၊လူ့ခွင့်ရေးကောင်စီနဲ့အာဆီယံလိုမြမစစ်အာဏာရှင်တွေပေါ်ဩဇာတက်ရောက်မှုရှိတဲ့တခြားဆက်ဆက်လုပ်ငန်းအဖွဲ့တွေရဲ့မြမအရေးဆောင်ရွက်ချက်တွေမှာအင်တိုက်အတိုက်ထောက်ခံအားပေးသွားမှာဖြစ်တဲ့အကြောင်းဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမရာဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တခြားဖန်ဆီးခံထားရသူအလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ Nordic နိုင်ငံတွေကတောင်းဆိုထားပါတယ်။ဒါအပြင်လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းကိုကာကွယ်တောင်းဆိုနေကြသူရဲစွမ်းတက်တီရှိလာတဲ့မြမပြည်သူပြည်သားတွေနဲ့အတူရပ်တည်ပါကြောင်းလည်းဒီ Nordic နိုင်ငံတွေရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။တောင်ညာတင်ကအီရန်နျူကလ িয়ার သဘောတူညီချက်ကိုလေးစားလိုက်နိုင်ရေးအမေရိကန်နဲ့အီရန်တို့ကြောင့်နှစ်ဦးနှစ်ဖက်စူးစမ်းကြပေမဲ့ဒုတိယအကြိမ်တိုက်ရိုက်မဟုတ်တဲ့ဆွေးနွေးပွဲတွေကိုလာမယ့်သတင်းပတ်ထဲကျင်းပနိုင်ဖို့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုအားလုံးရုပ်သိမ်းပေးရမယ်လို့အီရန်ဘက်ကတောင်းဆိုနေပြီးအမေရိကန်ကလည်းဒီလိုတောင်းဆိုချက်မျိုးဟာကြောင်ပိတ်မိတဲ့အခြေအနေကိုဥတီသွားစေလိမ့်မယ်လို့သတိပေးလိုက်ပါတယ်။ဒုတိယအကြော့တိုက်ရိုက်မဟုတ်တဲ့ဆွေးနွေးပွဲတွေကိုအော်စတြေးလျနိုင်ငံမြို့တော်ဗီယက်နာမှာလာမယ့်သတင်းပတ်အလဲထဲမှာစတင်ဖို့ရှိကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းရရှိသူကသတင်းတောက်တွေကိုတောက်ကြနေကပြောပါရတယ်။2015ခုနှစ်ကြဲကြဲပြန့်ပြန့်ပူပေါင်းဆောင်ရွက်ရေးအစီအစဉ်လက်မှတ်ထိုးထားတဲ့နိုင်ငံတွေဖြစ်ကြတဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်နဲ့ရုရှား၅နိုင်ငံတို့နဲ့လည်းအင်္ဂါနေ့ကလေးကစပြီးအီရန်နိုင်ငံကဆွေးနွေးနေတာပါ။ဒီ၅နိုင်ငံကိုယ်စားလှယ်တွေဟာအမေရိကန်ကိုယ်စားလှယ်တွေနဲ့လည်းတိကျစီတွဲဆုံဆွေးနွေးကြဖို့ရှိပါတယ်ရှင်။ မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်စမ်းသပ်ထုတ်လွှင့်နေတာဆိုလို့ဖို့မဟာဗျူဟာဆုံးဖြတ်ချက်ကိုချမှတ်မထားကြောင်းနဲ့စံတမန်နီးလန်းနဲ့ဆောင်ရွက်နေတဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကြိုးပမ်းအားထုတ်မှုမျှော်လင့်ချက်တွေကလည်းမရေမယားရှိနေဆဲဖြစ်ကြောင်းသမရဟောင်းဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်းဂျွန်ဘော်တွန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်ကသဘောတူညီချက်ရဖို့ကြိုးစားရမှာနျူကလ িয়ার လက်နက်အစီအစဉ်တွေဆွံ့လွှတ်ရင်အမေရိကန်ကလည်းတန်ခတ်ပိတ်ဆို့မှုတွေပယ်ဖျက်ပေးမယ်ဆိုတဲ့ဂရိစကားမျိုးကအလုံမဖြစ်ဘူးလို့ VOA ကိုရီးယားဌာနနဲ့ဒီသတင်းပတ်တဲ့အင်တာဗျူးမှာမစ္စတာဘော်တွန်ကပြောသွားတာပါ။မြောက်ကိုရီးယားအစိုးရဟာသူတို့ရှင်ဆိုင်ရည်တည်ရေးအတွက်မရှိမဖြစ်လိုအပ်ချက်အနေနဲ့နျူကလ িয়ার လက်နက်တွေကိုဆက်ပြီးစမ်းသပ်ထုတ်လုပ်နေအောင်မှာပဲလို့ယူဆကြောင်းလဲမစ္စတာဘိုတန်ကပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার အရေးဆွေးနွေးလိုကြောင်းမပြပေမဲ့လည်းအမေရိကန်ဘက်ကတော့စတ်တမန်နီးလန်းနဲ့ဆက်ဆံဆွေးနွေးရေးကိုဆက်ပြီးတော့ဖွင့်ပေးထားကြောင်းအင်ဂျူရောကသတင်းထုတ်ပြန်ထားပါတယ်ရှင်။
အတန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5ဒိုမီတာ19ကီလိုဟတ်၊3505တုံည5ဒိုမီတာ25ကီလိုဟတ်၊7780တုံည5ဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာ5မီတာ190ကီလိုဟတ်7505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တော်ဝင်းမြမစနေနေ့ညပိုင်း VOA American အသံရဲ့ထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။တကမ္ဘာလုံးမှာ COVID-19 ပိုးတွေ့ပြီးပေါင်း 134.8 သန်းနီးပါးရှိလာပြီလို့ Johns Hopkins တက္ကသိုလ်ရဲ့ Coronavirus လေ့လာရေးဌာနကဒီနေ့အစောပိုင်းမှာထုတ်ပြန်လိုက်ပါတယ်။ကမ္ဘာပေါ်မှာ COVID ပိုးအများဆုံးတွေ့ထားတဲ့ American မှာကူးစက်ခံရသူစုစုပေါင်း32သန်းရှိလာပြီးဒုတိယအများဆုံး Brazil မှာတော့ 73.3 သန်းနဲ့တတိယအများဆုံးအိန္ဒိယမှာလည်း 73.2 သန်းရှိလာနေပါပြီ။အိန္ဒိယမှာတော့နေ့စဉ်ပိုးတွေ့မှုနှုန်း9ရက်သက်တမ်းအချင်းစံချိန်တင်မြင့်တက်လာခဲ့တာကပြီးခဲ့တဲ့24နာရီတွင်ပိုးတွေ့သူသစ်ပေါင်း 34,500 ကျော်အထိဖြစ်လာနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာဗြိတိန်နိုင်ငံဘက်မှာတော့ AstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးထိုးပြီးခေါင်းကိုက်ခဲ့လို့စိတ်ပူပြီးအရေးပေါ်ကုသမှုဌာနကိုလာပြကြတဲ့လူနာတွေရှိလာနေတယ်လို့အရေးပေါ်ကုသမှုဆရာဝန်တွေကဆိုနေပါတယ်။ဗြိတိန်ကျော်ဝင်ကောလိပ်အရေးပေါ်ကုသမှုဌာနကြီးကဒေါက်တာကက်သရင်းဟန်ဒါဆန်ကဒီကာကွယ်ဆေးထိုးပြီးခေါင်းအလယ်လက်အဆင့်ကိုက်တာနဲ့ဇက်တိုက်ကိုက်တာတွေနဲ့ရောက်လာတဲ့သူတွေတွေ့နေရတယ်။ဒါပေမဲ့အဲ့ဒါကလွဲရင်တော့သူတို့အခြေအနေကောင်းပါတယ်လို့ Guardian သတင်းစာကိုပြောပြခဲ့ပါတယ်။အခု AstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးနဲ့သွေးခဲမှုအကြားဆက်ဆက်မှုတွေ့ထားရတယ်လို့ဥရောပသမ္မဂရဲ့ဆေးဝါးကုတ်ကဲရေးအဖွဲ့ကပြောပြီးမှတခြားနိုင်ငံများစွာအနေနဲ့လည်းအက်စထရာဇနကာကာကွယ်ဆေးအသုံးပြုမှုဆိုင်ရာလမ်းညွှန်ချက်အသစ်တွေကိုထုတ်ပြန်လာနေပါတယ်။ထိုင်းနိုင်ငံမှာတော့နောက်ထပ် COVID-19 ပိုးတွေ့သူဇက်တိုက်မြင့်တက်လာတာကြောင့်ကတိ1000ဆန့်အရေးပေါ်ဆေးရုံကြီးတစ်ခုတည်တံ့တည်ဆောက်ဖို့ပြင်ဆင်နေပါပြီ။ထိုင်းကျန်းမာရေးရရှိသူကနေ့စဉ်အခုလိုပိုးတွေ့မှုလှိုင်းတဲ့နဲ့နောက်ကူးစက်မြန်ဗီဇပြောင်းပိုးမျိုးတင်တဲ့ပါတစ်ဆက်တည်းကြုံလာရတာကြောင့်ပြည်သူတွေယုံကြည်မှုရှိစေဖို့ဒီဆေးရုံကြီးဆောက်ဖို့ပြင်နေရတာပါလို့ပြောပါတယ်။ဘကောက်မြို့တော်ကဆေးရုံအနည်းဆုံးတရားစင်မှာလဲကိုဗစ်ပိုးတက်ခွဲစစ်ဆေးတာတွေကိုရပ်တန့်ထားလိုက်ရပါတယ်။အခုလိုပိုးတွေ့မှုလုံးမြင့်မားလာတဲ့နောက်တစ်ချိန်လှိုင်းပြေအောင်မှာဆေးစစ်ဖို့ကိရိယာတွေနဲ့စစ်နိုင်စွမ်းအားတွေမလုံလောက်ကြလို့ဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ဆောင်မှုဌာနညွှန်ကြားမှုကြောင့်ซุกซานคิติซูเปอร์คอนกา
ครับพอดูถึงจํานวนเคสนะเราก็เห็นที่มีทุกๆวัน
นี่สิปูตุ้ยหมู่ก็อกุเม็ดตัดลาได้บาเลยมณีก็ส่วนปูตุ้ยตุ้ยเนี่ย900จ่อทาเกบาเลยจากดีกัดยอกาจีสะผิดเฉิงกระเดก็ส่วนฉนอรู้ด้วยอซูซงเฉิงนี่ลูกเปียวโลยาบาเลยลูกเปียวดาบาดังใบแม้หญิงจุซุกซานก็เสร็จปีดีไวรัสเจ้าก็เล่ลาနိုင်เกรามุท้ายจ่ํามาอยู่วนซามุโรงงานတွေကိုညှစ်တင်ဖို့အခွင့်အလမ်းရစေခဲ့တယ်ဒါကြောင့်အခုရင်ဆိုင်ဖို့အတွက်ယုံကြည်မှုရထားပြပါပြီလို့ဆက်ပြောခဲ့ပါတယ်။ထိုင်းနိုင်ငံမှာဒီနေ့ပိုးတွေ့သူသစ်989ဦးထိတက်လာခဲ့ပြီးသေဆုံးသူကလည်း2ဦးရှိလာတာကြောင့်အခုအချိန်ထိစုစုပေါင်းပိုးတွေ့သူ31600ကျော်ရှိပြီဖြစ်တယ်လို့သေဆုံးသူပေါင်းကလည်း69ဦးရှိလာနေပြီလို့ COVID-19 သတင်းထုတ်ပြန်မှုဌာနကပြောပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ပိုးတွေ့မှုနှုန်း3000ကျော်လာနေတဲ့ COVID-19 ဒုတိယလှိုင်းဖြစ်ကြုံလာရချိန်မှာ ကိုဗစ်သီးသန့်ဆေးရုံတစ်ခုမိလောင်ပြီးလူနာအနည်းဆုံး၄ဦးသေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစထရာပြည်နယ်တဲ့ကိုဗစ် -19 လူနာ30လက်ခံကုသပေးနေတဲ့နက်ပူမြို့ဆေးရုံမှာအခုလိုဖြစ်ခဲ့တာလို့ရဲတွေကပြောပါတယ်။ဒီရဲတွေကပဲဆေးရုံရဲ့အရေးပေါ်ကျန်းမာကုသဆောင် ICU ကနေမိစလောင်ခဲ့တာဖြစ်ပြီးမိလောင်ရခြင်းအကြောင်းရင်းကိုတော့စုံစမ်းနေသေးဖြစ်တယ်လို့ဆိုပါတယ်။ဒီမဟာရာစထရာပြည်နယ်မှာကိုဗစ်ပိုးတွေ့သူစစ်နေစဉ်တက်တာအဆိုးဆုံးကာလကိုကြုံရပြီးမနေ့ကပဲပိုးတွေ့သူစစ်5,900ထိရှိခဲ့တာသေဆုံးသူကလည်း300ကျော်ခဲ့ပါတယ်။အခုလိုအချိန်မှာတနင်္ဂနွေလုံးမှာလည်းပြီးခဲ့တဲ့24နိုင်တွင်ကိုဗစ်ပိုးတွေ့သူစစ်စုစုပေါင်း34,500ကျော်လာတာမို့အောက်တိုဘာလတည်းကဆိုရင်နေစဉ်ပိုးတွေ့မှုအများဆုံးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနဒီနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကမ္ဘာမှာကိုဗစ်ပိုးတွေ့အများဆုံးခံရတဲ့အိန္ဒိယတနင်္ဂနွေလုံးမှာအခုချိန်ထိပိုးတွေ့သူစုစုပေါင်း73တန်းကျော်လာချိန်မှာသေဆုံးသူစုစုပေါင်းကလည်း 36,400 ကျော်လာနေပါပြီခင်ဗျာ။ရုရှားနိုင်ငံအနေနဲ့ယူကရိန်းနဲ့ဆက်မှာကြီးကြီးမားမားစီးရဲတိုးမြင့်လှုပ်ဆောင်နေတာကိုဖုံးကွယ်ထားတယ်လို့အမေရိကန်နဲ့မဟာမိတ်တွေဘက်ကဆွဆွဲလိုက်ပါတယ်။ဒီဒေတာတွေစီးရဲတင်မှမှုမြန်မာလာနေတဲ့ပေါ်အမေရိကန်မဟာမိတ်နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးပြီးမှအမေရိကန်ရာရှိတဲ့ဘက်ကရုရှားအနေနဲ့ဒီစီးရဲတိုးမြင့်တိစောက်နေမှုကြီးရဲ့တကယ့်ရည်ချက်ကိုဖုံးကွယ်ထားတယ်လို့မနေ့ကဆွဆွဲခဲ့တာပါဒီယူကရိန်းနဲ့ဆက်မှာရုရှားအနေနဲ့ဘလို့တပ်မျိုးစားတွေဘလောက်ရည်ချက်ကိုတိုးချက်ချထားနေတဲ့အသေးစိတ်တွေကိုတော့အမေရိကန်ရာရှိတဲ့ဘက်ကပြောဖို့ညှင်းဆဲခဲ့ပါတယ်ဒါပေမဲ့အမေရိကန်ရာရှိတွေပြောခဲ့တာကအခုရုရှားစစ်အာရဲ့လုပ်ရက်တွေကရန်စတာမတိမငြိမ်ဖြစ်နေတာပါလို့သုံးလုံးပြောဆိုလိုက်ပြီးအခုလိုရှားမှုတွေတိုင်းကသာမန်စီရေးလေ့ကျင့်မှုမျိုးမဟုတ်တော့ဘူးလို့လည်းအပြတ်ပြောလိုက်ပါတယ်။ပရဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကရုရှားအနေနဲ့အခုလုပ်နေတာတွေပေါ်ထင်သာမြင်သာအပြည့်အဝပြတ်ထားတယ်လို့သူမထင်ကြောင်းသတင်းထုတ်တွေကမနေ့ကပြောခဲ့ပါတယ်။ဒါအပြင်ပြောခွင့်ရကာဘီကဆက်ပြီးအခုကကြီးမားတဲ့စီရေးညှင့်တင်မှုဖြစ်တဲ့ခရိုင်းမီးယားဒေသကိုရုရှားနိုင်ငံတဲသွတ်သွင်းခဲ့တဲ့2014ခုနှစ်အပြီးကတည်းကဆိုရင်အကြီးမားဆုံးဖြစ်တဲ့ဒီရင်စီးရဲမြင့်တင်ကြတော့ကလည်းရုရှားအင်ဂျင်ရင်းတွေအဆုံးသတ်မကောင်းခဲ့ရဘူးလို့ဝေဖန်ခဲ့ပါတယ်။သတင်းညာပိုင်းသတင်းတွေကိုမခွာညွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့အပတ်စဉ်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျ။
ပဲခူးမျိုးကဆန္ဒပြတပိတ်တွေကိုမနေ့ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်60ကျော်တည်ဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့တယ်လို့ပဲခူးမျိုးကက VOE ကိုပြောပါရတယ်။မန္တလေးမြို့မှာလည်းဒီနေ့များတော်တပိတ်စစ်ကြောင်ဖြိုခွဲခံခဲ့ရတာကြောင့်ဒါဇင်နဲ့ချီပြီးတော့ဖမ်းခံခဲ့ရပါတယ်။ဒီချင်းလေးတွေပါဝဲနိုင်ငံတော်ကဆန္ဒပြပွဲတွေကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ပဲခူးမျိုးမှာမနေ့ကလှုပ်ခဲ့တဲ့ဆန္ဒပြတပိတ်တွေကိုစစ်ကောင်စီရဲ့လက်နက်ကိုင်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့သူ65ယောက်ထက်မနည်းတည်ဆုံးခဲ့တယ်လို့ပဲခူးမျိုးကတူကဗီဝေကိုဒီနေ့မှအတည်ပြုပြောကြပါတယ
်ကျွန်တော်တို့ဟိုသိရတဲ့တော့ဗောနော်ဘုနော
်ဟုတ်ကဲ့
အော်60နဲ့9ယောက်တော့ကျွန်တော်တို့ကြားသိပါတယ်ခင်ဟုတ်ကဲ့ဆန္ဒရတဲ့လူက40ကျော်တယ်ဗောမနေ့ကဖမ်းမိတာပဲဟိုကျွန်တော်တို့သိရတဲ့တော့ဟိုနေလုံး100နီးပါးတော့ဖမ်းလိုက်တယ်ခင်
ပဲခူးမျိုးကမက်ဂတီပုံနစုတာပေါက်အနေအောင်ကြောက်ကြီးစုစံတော်တွင်စတဲ့ရက်ွက်တွေမှာဆန္ဒပြပင်မသပိတ်တွေရဲ့ခံတက်တွေကိုစစ်တပ်နဲ့ရဲအင်အား300နဲ့400လောက်ကတနက်တီမော်တာဘုံးကြီးတွေနဲ့မနေ့ကပစ်ခတ်နှိမ်နင်းခဲ့တာပါအဲ့ဒီပစ်ခတ်မှုတွေအတွင်းဒီကတည်းကရတဲ့သူတွေအတော်များများရှိခဲ့တာကြောင့်နောက်ထပ်သေဆုံးသူဦးရေဟာလည်းထပ်တိုးလာနိုင်ပွဲရှိတယ်လို့သိရပါတယ်ဒီနေ့မှာတော့ပဲခူးမျိုးကအဲ့ဒီရက်ွက်တွေမှာဆန္ဒပြတာတွေမရှိပေမဲ့မြို့နောက်ဖက်ချမ်းကကြောက်ကြီးစုရွာတင်နဲ့ဆိုင်တော်ရက်ွက်တွေမှာလူတွေဒါဇင်နဲ့ချီပြီးတော့သပိတ်မောက်ဆန္ဒပြတာတွေရှိခဲ့ပြီးညနေပိုင်းအထိတော့ပြစ်ခတ်နေရတာတွေမရှိဘူးလို့စူပါမျိုးခံကပြောပါတယ
်အခုဒီနေ့ပဘိုးကတော့လေဖြစ်တာဖြစ်တာတွေတော့မရှိဘူးခင်ဗျာဒီနေ့တော့ဆန္ဒပြတာတော့ရှိတယ်ခင်ဗျာမနေ့ပိုင်းမှာဆန္ဒပြပွဲတွေတော့လုပ်တယ်ခင်ဗျာဟုတ်အင်းအားရာကြောမှာခင်ဗျာဟုတ်ကဲ့ဒီအနောက်ဘက်အချမ်းကဟိုပြစ်ခတ်တဲ့အပိုင်းတွေမှာတော့ဒီနေ့ဘာမှဟိုမရှိဘူးခင်ဗျာဆန္ဒပြတာမရှိဘူးခင
်ဗျာ။ဒါပြင်မန္တလေးမြို့မှာဆိုရင်လည်းတက္ကသိုလ်ကျောင်းသားသမဂ္ဂတပိတ်စစ်ကြောင်းအပါဝင်ဆန္ဒပြတပိတ်စစ်ကြောင်းတွေဟာဒီနေ့မနက်အစောပိုင်းကတည်းကတနေ့လုံးကြီးတက်ဆန္ဒပြခဲ့ကြပါတယ်
။ဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲ
ဒေါ်ရဲမြန်မာမျိုးဒေါ်လာရင်းကိုစတင်ခဲ့တဲ့ဒေါက်တာတေးစာဆန်းဦးဆောင်တဲ့မြတ်တော်တပိတ်စစ်ကြောင်းကတော့ ချီတက်ဆန္ဒပြပြီးတိတ်မကြခင်မှာပဲစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဖြိုခွဲတာကိုခံခဲ့ရပါတယ်။ဒေါက်တာတေးစာဆန့်ထွက်ပြေးလွတ်မြောက်ခဲ့ပြီးပဲဆန္ဒပြတဲ့သူတချို့အပါအဝင်ရက်ွက်ထဲမှာနေထိုင်တဲ့သူတချို့ဖမ်းခံခဲ့ရတယ်လို့ဒေါက်တာတေးစာဆန်းက VOA ကိုပြောပါတယ်
ဟုတ်ပါတော့ကျဒီနေ့မနေ့ကတော့မန်လေးမှာကျွန်တော်တို့မန်လေးရတော့တပိတ်အင်အားတွေကတော့ဒီပုံမှန်လိုက်မယ်ပေါ့နော်ဒီတပိတ်ဆက်ကြောင်းလေးနေပြီးရှိနေပါတယ်ဒီနေ့မနေ့မှာတော့ဒီကျွန်တော်တို့ဒီကျွန်တော်ပါဝင်တဲ့ဒီများတော်တပိတ်ဆက်ကြောင်းကတော့ပေါ့နော်မနေ့ကင်းမှာဒီစစ်သားတွေရဲတွေတာပြီးတော့ဖြိုခွဲသွားတယ်ကိုယ်တန်ခံသွားတယ်ရှိတယ်ဒီနေ့စစ်ကြောင်းတွေတော့ပြီးကြတာတော့ဟိုအားလုံးအဖြစ်အဆင်ပြေတယ်ပေါ့နော်ဒီနေ့ပုံမှန်တော့အာယုံကနေညကျွန်တော်တို့တပိတ်ရတယ်မန်လေးမှာရှိနေတယ်
ဘယ်ချိန်လောက်ကဖြစ်တာလဲဘယ်နေရာမှာလဲအ
ဲမြားထောင်စစ်ကြောင်းကဟိုပါကျွန်တော်တို့မနေ့9:30မိနစ်လောက်မှာပေါ့နော်ဖြိုခွဲကြတာစဒီစစ်ကြောင်းထွက်တာ9:00လောက်မှာစထွက်တာဆိုတော့ပေါ့နော်စစ်ကြောင်းထွက်ပြီးတော့10မိနစ်15မိနစ်လောက်ကြာတော့ပေါ့နော်ဟိုပါကျွန်တော်တို့22လမ်းလောက်ပေါ့နော်62လမ်းလောက်ကြာမှာ22လမ်းဟုတ်တယ်62လမ်းလောက်ကြာမှာနေဒီပြီ
အဲ့မှာဘယ်လောက်လောက်အဖမ်းခံလိုက်ရလဲ
ကျွန်တော်တို့အခုကြားရတော့ကျွန်တော် defense ပေါ်တော့ဒီလုံးကြုံရေးတာဝန်ယူထားတဲ့လူငယ်တွေကဒီ15ရောက်တော့ဖမ်းချရဲကြားတယ်။နောက်ဒီကျွန်တော်တို့သူတို့ရောက်လာတဲ့အချိန်မှာကျွန်တော်တို့ကစစ်ကြောင်းကတရင်ကျွန်တော်တို့ scouting ကစီဗီကင်းကပေါ်တော့ကြိုတိတဲ့အတွက်ကျွန်တော်တို့3မိနစ်လောက်4မိနစ်လောက်ကြိုတိတဲ့အတွက်ကျွန်တော်တို့သူဖွဲ့လိုက်တာဖွဲ့ဖွဲ့ရဆိုရင်အင်းနဲ့နီးစက်ရအိမ်တွေပြီးဝင်ရတာရက်ွက်တယ်ပေါ့နော်။အဲ့မှာသူတို့အိမ်တဲ့အိမ်ကိုပါတိသွားပြီးတော့အိမ်တဲ့အိမ်တွေကနေကျွန်တော်ပုံနေတဲ့ဒီတရိတ်စစ်ကြောင်းတွေကပေါ့နော်။ဒီ15ရောက်တော့အမျိုးသမီးဒီ15ရောက်တော့ဖမ်းတင်သွားတယ်လို့ကြားတယ်။နောက်ဒီချက်ကွက်တွေဘာမှမဆိုင်နဲ့ပေါ့နော်။ဒီတွေ့ရလူတွေနှစ်ယောက်သုံးယောက်လည်းဖမ်းသွားတယ်ကြားတယ်။အဲတော့အလုံးပေါင်းရင်တော့30ရေနီးပါးလောက်ဖမ်းတင်သွားတယ်လို့သိရပါတယ
်။ဒီနေ့တပိတ်စစ်ကြောင်းဖြိုခွဲနေရမှာသူတို့ဘက်ကပြည့်ခန့်နေနေတာရောရှိတာ
။အဲကျွန်တော်ကြားတာတော့အဲကျွန်တော်ဒီဟောပေါ့တနက်တန်နေကြားရတယ်ဒီပုံနေတဲ့အချိန်မှာပေါ့နော်။ဒီတနက်တန်နေကြားရတယ်ဆိုတော့သူတို့တကယ်တော့သူတို့ရောက်လာတဲ့အချိန်မှာတော့ကျွန်တော်တို့စစ်ကြောင်းကမရှိတော့ဘူး။ကျွန်တော်တို့ကဒီလူလူဖဲ့ပြီးတော့ပုံနေပြီပေါ့နော်။အဲ့တော့ဟိုတဲ့လူစုနဲ့တွေ့ပြီးတော့ပြစ်တာခဏမျိုးတော့မရှိဘူး။ဒါပေမဲ့လို့တို့ဒီလူတွေကြောက်အောင်ပေါ့နော်။ဟိုပြောင်းဒီတနက်စီဖောက်တယ်ဆိုတော့ကျွန်တော်ကြားပြရပါတယ်ခင်ဗျာ
။ဒီကြိုက်တန်ရရတဲ့အချိန်နေရာရောဘာများကြောက်
တယ်တော့မကြားဘူးနော်
။ဟုတ်ကဲ့။အဲကိုတေစာဆန်းလဲဒီဟိုဒဘိတ်စတောင်ဖြူခွဲအုပ်ဆောင်မှာတီတီလေးလွတ်သွားတယ်လို့သိရပါတယ်။အဲ့ဒီအချိန်လေးလည်းပြောပါဦးလား။
ကျွန်တော်တို့ကျွန်တော်တို့ခုနရှင်းပြီးကင်းတာပေါ့နော်ပုံဆက်ပြီးတော့ကျွန်တော်တို့ဘက်ကကျွန်တော်ဒီတက်ပြီးတို့တာပေါ့ဟိုကောင်လေးဒီဖုန်းသွက်လာအခုကနောက်ပိုင်းကသူကဒီစကားတွေပဲမသုံးတော့ဘူးကြတာအမြန်တော့ပုံဝီကားတွေတအားမြက်ပေါင်းပေါင်းဒုံဆိုင်ပေါင်းပေါင်းလာကြတာပေါ့နော်အဲ့ဒါအဲ့တရင်ကြားရဲဆိုတာလည်းကျွန်တော်တို့ကလူစုအရင်ဖွဲ့တာပဲကျွန်တော်တို့လူစုဖွဲ့နေတဲ့အချိန်မှာရောက်လာရတဲ့သဘောပေါ့နော်ကျွန်တော်တို့လည်းဖွဲ့ပြီးသူတို့လည်းအရောက်ဆိုတော့10မိနစ်2မိနစ်လောက်လေးရောကျွန်တော်တို့အိမ်ကြီးရာနေဟိုတက်ရောက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကတော့တချို့ကဆိုင်ငယ်တွေပါတော့အစ်စ်ကြောင်းတဲ့တချို့ကဆိုင်ငယ်တွေပါတော့ဆွဲတဲ့ဆိုင်ငယ်တွေနဲ့ပေါင်းကြည့်ကြပေါ့နော်ခကြပေါ့နော်အဲ့မှာကျွန်တော်တို့လည်းအဲ့ဒီလေးပါပဲ10မိနစ်2မိနစ်လောက်ကြီးပဲစောပြီးတော့ပေါ့နော်သွားတော့
ဟုတ်ကဲ့အဲ့တော့အခုနောက်ပိုင်းဆိုရင်သူတို့ဘက်ကဒီဆန္ဒပြပွဲတွေကိုဖြိုခွဲတာတွေပြင်းပြင်းထန်ထန်တွေလှုပ်လာတယ်အဲနောက်ပြီးတော့ဒီခုနလိုမျိုးဒီအရက်ဝတ်တွေဒီအရက်ဘက်ကကားတွေတုံးလာတယ်အဲ့ဒီအဥ္စာပေါ်မှာရောဘယ်လိုမြင်လဲ
ဟုတ်ကဲ့ဒါတော့ဒီအခုဒီစစ်ကောင်စီရဲ့ဒီလက်ပါစီပေါ့တပ်သားတွေရဲ့ဟိုကျွန်တော်တို့ဒီတကယ်လိုက်နာရမယ်လို့ထုံးစုံကြီးတွေပေါ်ဒီကုတ်ထုတ်ကွန်တက်တွေရှိပါတယ်ကျွန်တော်တို့ဒီဆန္ဒပြတာနေရဲ့ဒီပေါ်ဟိုဘာလို့တိုင်းတွေရမယ်ဒါပေမဲ့ဒီလူတွေကဘယ်လိုမှကျွန်တော်တို့ဘယ်စင်းမီစီးကနေမှလည်းမညီဘူးအခုဆိုရင်ကျွန်တော်တို့ဒီနေ့မနေ့ဆိုကျွန်တော်တို့ဒီအယောင်ဝတ်တွေနဲ့ပါပါတယ်ပေါ့နော်ဒီတန်းရောက်လာတယ်တန်းပြီးတော့ကျွန်တော်တို့အကျန်းဖက်တယ်ဖြိုခွဲတယ်ပေါ့နော်အားကျွန်တော်တို့တနေ့ဒီနေ့ပြစ်တယ်ကျွန်တော်တို့ပေါ့နော်ဖမ်းပြီးပါပြီဆိုတော့ရိုက်တယ်နှက်တယ်ဆက်လိုက်တယ်ဒါတွေကဘယ်လိုမှဟိုဘယ်လိုစင်းမီစီးကနေမှပေါ့နော်ကျွန်တော်တို့မညီတဲ့တကယ်ကိုအကျံဖက်အဲလောက်ရတိပါပဲခင်ဗျာအဲ့တော့နောက်ဒီလူတွေကိုတစ်မျိုးလုံးပေါ့နော်အဲဒီစစ်တဲ့စီးတဲ့ဖမ်းတဲ့စီးတဲ့အကြောင်းမဲ့ပေါ့ဗျာဒါတွေကကျွန်တော်တို့ဘလူးမောက်မဖြစ်တဲ့မဖြစ်တဲ့အိစားတွေပါပဲဗျာဘလူးစီးကန်းနဲ့မှလည်းညီမှာမဟုတ်ပါဘူ
းဒါပြင်သခိုင်းတိုင်းဘက်မှာဆိုရင်လဲရွှေဘိုးမုံရွာကလေးတမှုတစဲအရာတော်စတဲ့မြို့တွေမှာဆီယနာရှင်စန့်ကျင်သပိတ်မောက်ဆန္ဒပြတာတွေရှိခဲ့ပြီးတော့အရာတော်မြို့နဲ့တမှုမြို့တွေမှာတော့အကျံဖက်ဖြိုခွဲခံရတာကြောင့်တယောက်စီတည်ဆုံးခဲ့တယ်လို့သိရပါတယ်ဒီလူတွေကရင်ကြရတော့ဘာဖြစ်မြကြီးနာဒုက္ခဒဝယ်ဆတဲ့မျိုးတွေမှာလဲမျိုးကန်တွေကချီတက်ဆန္ဒပြကြကြပြီးတော့ဆရာနာရှင်ပြုတ်ကြရေးဆော်ဒိုဒီမိုကရေစီပြည်တော်စုပေါ်ပေါ်ရေးချွေးကြော်တာတွေကိုအောက်ဖြစ်တောင်းဆိုကြကြပါတယ်ပဲခူးတိုင်းဖြူးမျိုးနဲ့တွင်ကခမျက်ခွင်းမျိုးမှာဆိုရင်လဲဆန္ဒပြပြည်သူတွေနဲ့ပညာရေးဝန်ထမ်းတွေကဆရာနာရှင်စနစ်ဆန့်ကျင်ရေးကောင်းကောင်းလေးပါဝင်ဖန်စီခံထားတဲ့သူတွေပြန်လွတ်ပေးစတဲ့ကြွေးကြော်တဲ့တွေကိုအော်ဟစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ် ရန်ကုန်မြို့မှာဆိုရင်လည်းတာမွေမြို့နယ်အတွင်းကကြောင်မြောင်းမှာဖြောက်ကြားသပိတ်တွေဆင်နွှဲခဲ့ကြပြီးတော့ပြည်သူဆိုရကိုစန့်ကျင်ကြောက်ကြတာတွေရှိခဲ့ပါတယ်။ဒါပြင်ရွှေကုန်းတိုင်းဂုံးကျော်တရားအပဝင်တရားတချို့မှာတော့စစ်ကောင်စီရဲ့အကြမ်းဖက်လို့ရပြီးဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုဖြစ်တဲ့ကဘာမကျေဘူးဆိုတဲ့စာသားတွေပါဝင်တဲ့ပိုစတာတွေကိုချိတ်ဆွဲပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်တရက်နေ့စစ်သက်အာဏာသိမ်းနေကစာပြီးနိုင်ငံတော်ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲလို့တေဆုံးသူဦးရီဟာအခုဆိုရင်900နီးပါးရှိလာပြီဖြစ်ပေမဲ့လည်းဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေကိုတော့ဆက်လက်လှုပ်ဆောင်နေကြသေးဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။
ချမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကနောင်မွန်ရဲစခန်းဒီကနေ့မနေ့ပိုင်းကတိုက်ခိုက်ခံရပြီးစခန်းမှုအပါဝင်ရဲတပ်ဖွဲ့ဝင်10ယောက်ကျော်ထိ ंसर တယ်လို့ဒေသခံတွေနဲ့လူမှုကူညီရေးဖွဲ့တွေကပြောပါတယ်ဒီလိုတိုက်ခိုက်ခံရပြီးနောက်လာရှိုးမြို့တွင်းမှာလည်းလုံခြုံရေးစစ်ဆေးမှုတွေတင်းကျပ်နေတဲ့ကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးပါမယ်လာရှိုးမန္တလေးကာလန်ဘေးလာရှိုးမြို့အနောက်ဘက်25မိုင်ကွာမှာရှိတဲ့နောင်မွန်ရဲစခန်းကိုလက်နက်ကိုင်အဖွဲ့တွေကနေဒီမနေ့မှဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်တွေဘက်ကထိခိုက်မှုများပြားတယ်လို့မြင့်မြင့်နောင်မွန်ဒေသခံတို့ကပြောပါတယ
်10ယောက်ကြားတယ်စခန်းကြားတယ်အဲ9ယောက်တည်းရတယ်အဲ့ပြောက်ခုနကခုနှစ်ယောက်ပြောင်းနေကြ
။နောင်မွန်ရဲစခန်းတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တွေကြာဆုံးထိခိုက်တဲ့အရေအတွက်မှန်ကန်ကြောင်းဒေသတွင်းလူမှုကူညီရေးဖွဲ့တွေကအတိအပြုပြောဆိုပြီးမြောက်ပိုင်းမာမိတ်တပ်ဖွဲ့တွေကတိုက်ခိုက်တယ်လို့လာရှိုးဒေသခံတွေကပြောဆိုနေကြပါတယ်
။ဆန်တင်းကတော့ဘုံခွေပေါင်းလို့ပြောတယ်။သူကဒုတိယတိုက်ခိုက်တာဆိုတော့ကြားတာတော့ခုနှစ်နာရီလောက်ကြားတာပဲ။ကျွန်တော်တို့ကအဲ့ချိန်ခုနှစ်နာရီလောက်တောက်တော့တော့ပြီးပြီးဆိုအမှအကူလက်နေလေရောက်တာလေ။အဲ့
ဒါကတော့သွားတော့တော့
ကျွန်တော်တို့ရတော့ဒုံခေါက်သေးခေါက်လို့ရှိရတယ်။အမိခါရရတော့လေချိန်နိုင်ပြီးတော့များပါပဲ။အဲ့ဒါမှနေရဲဝင်ဝင်နေတော့ထိခိုက်မှုရှိနေတယ်။စစ်ကားနဲ့စံပြင်းကားတွေကိုပဲပေးဖြတ်ပြီးတော့ကျွန်တော်တို့ကတော့ပြီးမတော်ဘူး
။ဒေသခံတွေရဲ့ပြောဆိုချက်ကိုတည်ပြုဖို့တမ်းပလောင်တပ်ဖွဲ့ DNL ကိုဆက်တွယ်မေးမြန်းတာမှာပြောခွေရဘုံမှုတိုက်ကျော်ကအတိအကျအတိပြုချက်မပေးနိုင်ခဲ့ပါဘူး။
မနေ့ကတည်းကပတ်တဲ့ကျွန်တော်လည်းအောက်ရှိကိုပြန်ပြီးတရင်ပြန်ပြန်လေးတော့ဆက်လို့ရမရသေးတော့ကျွန်တော်ပေါင်းတာ
ဒါပေမဲ့မြောက်ပိုင်းတပ်ဖွဲ့အခြေပြုလှုပ်ရှားရဒေသဖက်မှာတော့တပ်မတော်ကနေသုံးစစ်တွေရှိနေစေလို့သူကဆိုပါတယ်။လာရှိုးနဲ့နောင်မွန်ကြားရှင်းနေရွာဘက်မှာလည်းပြစ်ခတ်တိုက်ခိုက်တာတွေကြားနေရတယ်လို့လာရှိုးမြို့ခံသူကပြောပါတယ်
။ဒီနေ့နားမှာလည်းခုနစနစ်ဆွဲတော့ကနည်းနည်းဖြစ်ပြီးရတယ်။အဲ့ဒီရဲ့နောင်မွန်နဲ့လာရှိုးကြားပေါ့အဲ့မှာလည်းပြစ်ခတ်မှုတွေရှိနေတယ်
ဒီလိုပြစ်ခတ်တိုက်ခိုက်မှုရှိနေတဲ့အခြေအနေကြောင့်လာရှိုးမျိုးတွင်းမှာလည်းလုံခြုံရေးရစစ်ဆေးမှုတွေပိုတင်းကျနေတယ်လို့အဆိုပါလာရှိုးမျိုးခံကဆက်ပြောပါတယ်
။လာရှိုးမျိုးတွင်းမှာတော့ဆက်တယ်ဟိုကားတွေကအဓိကဆက်ဒီမနက်ကတည်းကတော့အဲဒီလက်နက်တွေဦးတဲ့ကားနဲ့တို့ရုပ်ဝတ်နဲ့ဒီဘက်ကဝင်လာတို့ဆိုပြီးဆက်နေတယ်ချီအဲဒါညာဆက်တယ်သူဒီရုပ်ဝတ်စနစ်ကြီးပိုင်းတာကိုဆက်နေတယ်အမှကားတဲ့ဟိုစစ်ကြီးရှာနေတယ်
နောင်မွန်ရဲစခန်းတိုက်ခိုက်ခံရမှုနဲ့ဒေသတွင်းပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာခြေပြုနေတဲ့ညီနောင်မဟာမိတ်တုံးဖွဲ့ဖြစ်တဲ့တမ်းမလောင်တပ်ဖွဲ့ DNL ၊ရခိုင်လက်နက်ကိုင်ဖွဲ့ AA ၊ကိုကတပ်ဖွဲ့ MNDAA တို့ဟာစစ်ကောင်စီတပ်ဖွဲ့တွေကနေဆန္ဒပြတပိတ်မှောက်သူတွေကိုဖြိုခွင်းပြစ်ခတ်တပ်ဖြတ်နေတဲ့လို့ရပေါ်မှာပြင်းထန်စွာရှုတ်ချကြောင်းမလကုံမှာကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံသားတွေကိုပြစ်ခတ်တိုက်ခိုက်မှုကိုအမြန်ဆုံးရပ်တပြီးနိုင်ငံရေးပြဿနာဖြေရှင်းမှုကိုအမြန်ဆုံးလှုပ်ဆောင်ဖို့နဲ့တမတော်ကနေမရတတ်ပဲဆက်လက်လုပ်ကိုင်နေမယ်ဆိုရင်မေဦးတော်လန်ရေးကိုစိန်နှွှဲနေတဲ့ဘဝသူတိုင်းသားလူမျိုးပေါင်းစုံညီနောင်စုနဲ့တူမိမိကိုမိမိခုခံကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကျွန်တော်နိုင်ကွန်းအိမ်မှာ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ဒီမနက်ကမှသတင်းပတ်စင်တိုင်းအသစ်တွေလာနေရတဲ့အတမဖက်အာနာပီဆန်တဲ့ဆန္ဒပြပုံစံမျိုးစုံနဲ့အတူ ပြည်သူပြည်သားချင်းချင်းရိုင်းပင်ကူညီမှုတွေကိုနောက်ခါမျိုးကတင်ဆက်ထားပါရခင်ဗျာ
။ဒီတစ်ပတ်ထဲမှာထူးထူးခြားခြားတွေ့ရတာကတော့သတင်းဌာနကြီးလေးခုကိုကိုစားပြုရဲဆိုတော့ဒလွတ်လွယ်ထားတဲ့ကာတွန်းကာရိုက်တာလေးတွေပါ။ဒီကာတွန်းလေးတွေကိုဘယ်လိုရေးပြသလဲဆိုတာဒီဂျစ်တယ်ပကြီးပညာရှင်ကိုချာလီကအခုလိုပြောပါတယ်
ဒီမီဒီယာတွေအတွက်ဆက်ဖြစ်ခဲ့တာက VOE, BBC, RFA, TVB အစရှိတဲ့ channel မီဒီယာတွေကကျွန်တော်တို့ပြည်သူတွေနဲ့တရားရေးရပ်တည်ပြီးတင်အမှန်ကိုတရားအောင်လုပ်ပြီးလို့ပါ။ဒါကြောင့်ကျွန်တော်အနေနဲ့ဒီစားတဲ့အနေနဲ့ပြန်ပြီးတော့သူတို့ကအဝတ်တစ်ခုလောက်လုပ်မယ်ဆိုပြီးတော့ဆွဲခဲ့တာဖြစ်ပါတယ်။ပြီးတော့ကျွန်တော်အဝတ်လုပ်တဲ့အဝတ်အနေနဲ့ပြန်ဆွဲတဲ့အခါမှာဘယ်လိုဆွဲကောင်းလဲဆိုတော့စဉ်းစားနေတယ်ပါ။လူကိုကပုံစံတွေကို inspiration ယူပြီးတော့ character အနေနဲ့ပြန်ပြီးတော့ဖန်တီးခဲ့တာဖြစ်ပါတယ်။
Procreate software ကိုတုံးပြီးဆွဲတဲ့သူ့ရဲ့အမှုပညာလက်ရာတွေမှာကလောင်ကိုင်းတဲ့မီဒီယာကိုကိုစားပြုတဲ့ character မှာဘာကြောင့်ဒလွတ်တွေလဲပေးထားလဲဆိုတဲ့အထိပယ်ကတော့
မီဒီယာပုံပြီးမှာဒါတွေပါတာကျွန်တော်ကဒါကို hero တွေအနေနဲ့တည်အောင်ဆိုပြီးတော့ထည့်ထားဖြစ်တယ်ပြီးတော့ဒီလက်တော်ဖြစ်နေတဲ့အခြေအနေတွေမှာဒီမီဒီယာသမားတွေကမချောင်မယုံပဲနဲ့တည်င်းတွေယူပြီးနေတာမျိုးကျွန်တော်ကလည်းအဝတ်ထဲမှာဒီဒါတွေကို hero အနေနဲ့တည်အောင်ထည့်ပေးထားတာဖြစ်ပါတယ်
သူရဲ့အမှုပညာလက်ရာတွေကတော့စုံလင်ပါလေသမခသပိတ်တိုက်ပွဲနန်းလျှောက်သပိတ်လို့အမည်ပေးထားတဲ့ပကြီးနဲ့အစ်စတာချက်ဦးသပိတ်ကိုလည်းတွေ့ရပါတယ်အစ်စတာနေကတော့စန္ဒပြလူငယ်တွေဟာချက်ဦးတွေပေါ်မှာစာရီတောင်းဆိုချက်တွေနဲ့အယောင်ချပြီးတရုတ်ဖော်ပုံတွေလည်းရေးဆွဲခဲ့ကြတာပါသူတို့ချီတက်ရလက်တချောင်းမှလည်းအဲ့ဒီအစ်စတာချက်ဦးတွေကိုလက်မှတ်ကိုင်းဆောင်ထားကြပါတယ်
အဒီစပနာအောင်မနေချင်လို့ပေါ့သူတို့ကိုယ်နိုင်ကိုယ်လူမျိုးတိုးတက်ဖို့တက်ကိုဒီလူငယ်လေးရအာဒီမှာတို့ဘက်ကလာပြီးကူညီပေးရပေါ့အားဖြင့်သူတို့ဆန္ဒနဲ့သူတို့စိတ်ကနေသူထွက်လာတာပါဟုတ်ကဲ့ပ
ါနှွေပတော့တွေအစောဆုံးပွင့်တဲ့ဒဝဲမြို့မှာတော့ပတော့တပိတ်ကိုလည်းတွေ့ရပါတယ
်သာသာ
လူမှုကွန်ရက်တွေမှာကာယောဂါဘေးနဲ့စိတ်အာဏာသိမ်းမှုဆန့်ကျင်နေတဲ့ကာလတွေအတွင်းသက်တိုက်မြင်တွေ့လာရတဲ့စိတ်ဝင်စားစရာလှုပ်ရှားမှုတွေထဲမှာတော့စိတ်ရသာရက်ွက်တွေနဲ့လူစုလူဝေးမလုံရလို့ဈေးဝယ်ဖို့အခက်အခဲဖြစ်နေသူတွေစီအိမ်တန်ရာရောက်ဟင်းဒီဟင်းရွက်ကအစသားငါးတွေအထိလိုက်လံဝေငှပေးနေတဲ့ဘိုးစိန်ပရာဟိတအသင်းရဲ့လှုပ်ရှားမှုဖြစ်ပါတယ
်ဒီဘိုးစိန်လူမှုကွန်ကြီးကစေးအသင်းနေနဲ့မိဖို့ကြောင့်စားတော့ဆရာတွေကိုကိုဗစ်ပထမနိုင်မှတခါလှူတယ်ဗျတူပြီးနောက်ပိုင်းကျတော့ပြက်သွားတယ်အဲ့ရနေလာပြီးတော့အခုအချိန်ပေါ့နော်ကျွန်တော်တိတ်တော့မပြောချင်အခုအချိန်မှာကျွန်တော်ပြန်ပြီးတော့လူတွေကိုထပ်ပြီးတော့ပြန်လူတယ်ပေါ့နော်အထိုင်လျောက်လူရှင်တွေတိုးလာတဲ့အတွက်ဒီကက်ထပ်တိုးပြီးတော့လူကိုလည်းကျွန်တော်ကြိုးစားနေတယ်သူတို့ရဲ့လိုအပ်ချက်လေးတွေကိုချိန်ထိုးပြီးတော့ကျွန်တော်စဉ်းစားပြီးတော့ကျွန်တော်ဘက်ကအတတ်နိုင်ဆုံးလုပ်ပေးဖို့အနေနဲ့တွေးတောနေရနော်အခုပြီးတောက်လျှောက်မှာလူတွေစားဝတ်နေရေးခက်ဆက်ရှိရဲအခုတလာပိုင်းနောက်ပိုင်းမှာလည်းလူတွေဒုက္ခသက်ခရောက်ကြတယ်အဲ့တော့ပြောနားလေအင်းလေးရဲ့လေတွေကလှူရင်ကောင်းမလားဗောတော့ကျွန်တော်သူများလေးလိုဆန်နေစီဈေးစကားကြီးလေအလူငွေအများကြီးရှိမှအစီအမံပါအင်းလေးရဲ့ကကျွန်တော်နိုင်တယ်ဟိုကျွန်တော်အလူငွေမရတော့ဘူးကျွန်တော်ငွေလေးနဲ့စိုက်ပြီးကျွန်တော်လှူတန်းနိုင်တယ်ဗောတော့အဲ့ဒီအင်းလေးရဲ့ကိုကျွန်တော်လှူတယ်အခုလိုနောက်ပိုင်းဆိုရင်အင်းလေးရဲ့လေလှူနိုင်လို့ဆန်စီစားအဲငရုတ်ကျက်တော့အခုနောက်ပိုင်းကျွန်တော်ငါးဒီပဲဒီအာလူဒီအစနေနဲ့ကျွန်တော်လှူနိုင်တယ်ထိုက်တဲ့လျောက်လေအလူရှင်နေတယ်ပေါ်လာတဲ့
COVID-19 ကာယောဂါဘေးအစပိုင်းမှာအတွေ့ပေါ်ပြီးတော့စတင်ခဲ့တဲ့ဒီအလူဟာအခုလိုပုံမှန်144မာဆယ်လိုအမိန့်တွေထုတ်ပြန်ထားတဲ့ကာလအတွင်းအသွားအလာခက်ခဲတာတွေငွေကြေးကျပ်တဲတာတွေနဲ့စားစရာအခက်တွေ့နေကြတဲ့ဆင်းရဲသားပြည်သူတွေစီကိုဆက်ပြီးတော့အကူအညီလှူဒန်းပေးနေတာဖြစ်တဲ့အကြောင်းလဲသူကပြောပါတယ်ရှင
်ကျေးဇူးရမယ်ဆင်းရမယ်ဆင်းရမယ်ဗျာ
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။စစ်ကောင်စီရဲ့ဂျမ်းဘက်ပြင်းနေမှုကြောင့်ဘေးလွတ်ရာတိမ်းရှောင်လာသူတွေကို KIO KIA ကချင်လွတ်လပ်ရေးတပ်အနေနဲ့အကောက်အွယ်ပေးနေကြောင်းအမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကွန်ဆန်အန်ဆန်းက VOA ကိုပြောပါရယ်။ဒါပြင်ကချင်ပြည်နယ်မှာ CDM ရုံးမတက်ပဲအမိတ်မနာခံရင်းလှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းပေါင်း 9,500 ကျော်ရှိနေပြီးအဲ့ဒီအတွက်ကူညီထောက်ပံ့ရေးလုပ်ငန်းတွေကိုဒီပခြေဆိုင်ကချင်မျိုးနွယ်စုအဖွဲ့၃ဖွဲ့ဖြစ်တဲ့ကချင်မဟာမိတ်အဖွဲ့ရဝမ်ဖွံ့ဖြိုးရေးအသင်းနဲ့လီစုအမျိုးသားအဖွဲ့အစည်းတို့ပူးပေါင်းပြီးဆောင်ရွက်နေကြောင်းလည်းသူကပြောပါရယ်။ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကွန်ဆန်အန်ဆန်းကိုမင်းကြီးနိုင်က Skype ကနေဆက်သွယ်မြည်မြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါရှင
်မင်္ဂလာပါမင်းကြီးနိုင
်ခုကချင်းပြည်မှာဟိုဆရာနာတိန်းတော်ကိုစန့်ကျင်တဲ့လှုပ်ရှားမှုအနေထားကိုဘယ်လိုရှိပါလဲရှင
်ခုကနောက်ဆုံးအခြေအနေဆိုရင်ညုံတွင်းမာတွေကိုညနေပိုင်း SN စစ်သားတို့လူတွေကိုဖမ်းခေါ်တာတို့နောက်ဒီလူတွေကအတ္တမဒီခေါ်ဆောင်တာတို့ဖြစ်နေပါတယ်နောက်တချို့ရက်ွက်တွေမှာဆိုရင်ဒီမြစ်နာညုံတွင်းမာတွေကိုတိုက်ခိုက်မှုတွေရှိတယ်ပြည်သူလူထုကိုလက်နက်မဲ့ပြည်သူလူထုကိုတိုက်ခိုက်မှုတွေရှိပါတယ်အနောက်ပြီးတော့ကျွန်တော်တို့ဒီမြို့ပြင်တချို့ရွာတွေပဲဆိုရင်ရွာမြို့နဲ့ဝေးတဲ့နေရာတွေမှာဆိုရင်ကအခုတိုက်ပွဲအခြေအနေရောတင်းမာတဲ့အခြေအနေတွေရောက်နေပါပြီခင်ဗျ
တိုင်းသားတွေအနေနဲ့ပေါ့နော်သူတို့မှခံစားချက်ရှိတာကတော့အရင်ဒီစစ်တပ်ကနေပြီးတော့ဒီတိုင်းသားနေမြေဒေသတွေမှာသူတို့ပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့အချိန်တုန်းကပေါ့နော်တိမမာရှိတဲ့ဒီဗမာတွေပေါ့နော်ဗမာတွေအနေနဲ့ကဂရုမစိုက်ခဲ့ဘူးသူတို့ဘက်ကမရက်တီခဲ့ဘူးဆိုတဲ့အမြင်မျိုးတော့ဟိုရှိခဲ့မယ်ပေါ့နော်အခုတခါဒီစစ်တပ်ကနေပြီးတော့အခုအာဏာသိမ်းပြီးတော့တတိုင်းတပြည်လုံးအနှံ့ကိုစစ်တပ်ကဖိနှိပ်လာနေတဲ့အပေါ်မှာကြတော့အခုဒီတိုင်းသားတွေဘက်ကသူတို့ရဲ့သဘောထားအမြင်များဘယ်လိုရှိပါလဲရှင်
ကျွန်တော်ခံစားမှုကတော့အနှစ်ဒီအနှစ်60အနှစ်80လွတ်လပ်ရေးရကြတဲ့ဒီခံစားမှုကတော့ရှိခဲ့ပါတယ်တချို့တိုင်းရင်းသားတွေကလည်းနည်းနည်းပိုစောပြီးမှခံစားမှုရခံစားမှုဖြစ်ခဲ့တယ်နောက်ကျွန်တော်တခြားတိုင်းရင်းသားတွေကလည်းနည်းနည်းနောက်ကျတာပေါ့အခုဒီနောက်ဆုံးဆိုရင်ဗမာတိုင်းရင်းသားတွေကကိုတိုင်ကျွန်တော်ဟိုတနေ့ဆိုရင်မန္တလေးတိုင်းလားပဲခူးတိုင်းလားမသိဘူးဒီတရွာလုံးကြီးချောင်းသိမ်းနေရတဲ့အခြေအနေကျွန်တော်မြင်ခဲ့ရတယ်ဒီဟာကအင်မတန်ကိုဝမ်းနဲ့ကြေကွဲမှုဖြစ်စေတယ်ကျွန်တော်ဘာလို့ဆိုတော့အတူတူပဲကျွန်တော်ခံစားရတယ်သိတယ်အခုလက်ရှိအခြေအနေဆိုရင်ရောတချို့ဒီကရင်နဲ့ကချင်မှာဆိုရင်လက်နဲ့ဒီသူတို့ရဲ့ဒီလင်းပြန်နဲ့ပို့တိုက်ပွဲဖော်ဆောင်တဲ့ပုံစံနဲ့ကိုတကယ်ကိုအပြစ်မဲ့ပြည်သူတွေကပြစ်ခတ်မှုတွေရှိနေပါတယ်အခုရောရှိနေတယ်ဒါပေမဲ့ပြည်မမှာတော့ဒီလိုလင်းပြန်ကနေပြီးတော့ဂျက်လင်းပြန်တိုက်လင်းပြန်တွေနဲ့ပြစ်ခတ်မှုကတော့မရှိသေးပါဘူးဒါပေမဲ့မရှိသေးလို့ပဲကျွန်တော်ကတော့လက်ပိုက်ကြည့်နေဖို့ကတော့အခြေအနေရောမဟုတ်ဘူး။တိုင်းရင်းသားတွေကလည်းနားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမှ။ဘာလို့လဲဆိုတော့ဒီလိုနှုတ်ဆက်နေမယ်ဆိုရင်ပူပူကြီးဆိုးလာမှအဆိုးလာမှဆိုတော့အကုန်လုံးကနားလည်ပါတယ်။ဒီဟာကတော့အကုန်လုံးတစုတစည်းဒီလိုမျိုးတမိုင်းပေးတာဝန်အနေဖြင့်ပါဝင်ပြီးမှစီးလုံးပြီးမှရွံ့ရွံ့ချွံ့ချွံ့တိုက်ရမယ်ဆိုတော့ခံစားမှုကတော့အကုန်လုံးရှိပါတယ်ဗမာတိုင်းရင်းသားရောရှိတယ်ကျွန်တော်တိုင်းရင်းသားတွေရောအားလုံးခံစားတယ်လူငယ်တွေကကိုယ်တိုင်ရောတကယ်ကိုအင်တိုက်အားတိုက်ပါဝင်နေတယ်ဒီလိုမျိုးအခွင့်အရေးကိုဆုံးရှုံးမခံတင်ဘူးဒီလောက်ကဒီနည်းမျိုးနဲ့ထားတာအင်မတန်ကြီးမားပါတယ်လူအယောက်900ကျော်600ကျော်အခုအသက်ဆုံးရှုံးခဲ့ပြီနောက်ထောင်မှာရောအများကြီးထောင်နဲ့ချီမှကိုထောင်ထဲမှာအခုဘာမှအပြစ်မရှိဘဲနဲ့ထောင်ပြီးမှထားစီခံရတယ်ဒီဟာတွေကယဉ်ကျေးမှုအကြီးစားပါဒီယဉ်ကျေးမှုကိုတကယ်ကိုသမိုင်းကွေတစ်ခုလိုမျိုးတကယ်ကိုဒုတိယလွတ်လပ်ရေးဖြစ်အောင်တကယ်ကိုအကုန်လုံးအတွက်လွတ်လပ်ရေးတိုက်ပွဲတစ်ခုအနေဖြင့်ပါဝင်ဖို့အရန်ကိုအရေးကြီးတဲ့အခြေအနေဖြစ်နေပါတယ်အဲ့လို့ဆိုတော့ကျွန်တော်တိုင်းရင်းသားတွေကလည်းဒီဟာနဲ့ပတ်သက်ပြီးမှအကုန်လုံးကယဉ်သက်မအေးပါဝင်ပြီးမှပူးပေါင်းဖို့စီးလုံးဖို့အတွက်အစင်တဲ့ရှိတယ်ခုရလက်ရှိခြေနေမှာရပါဝင်ပူပေါင်းနေပါတယ်ခင်ဗျာ
။နောက်ဒီကချင်မဟာမိတ်အဖွဲ့နဲ့အခြားဒီကချင်မျိုးနွယ်စုတွေပူပေါင်းပြီးထုတ်ပြန်တဲ့အထဲမှာလည်းပါပါတယ်ဒီ CDM လှုပ်ရှားမှုတွေပေါ့နော်ဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုတွေကိုလည်းပံ့ပိုးကူညီသွားမယ်ဆိုတဲ့ခါကျတော့အခုဒီကချင်ပြည်နယ်မှာအဲ CDM လှုပ်ရှားမှုအနေအထားကိုဘယ်လိုရှိပါလဲရှင
်။အခုလက်ရှိပကတိခြေနေမှာကျွန်တော်ရရှိထားတဲ့ CDM ပါဝင်တဲ့သူက5500ကျော်ရှိပါတယ်ကျွန်တော်တို့ကချင် lines ကတော့ဒီဒ WKC ဆိုတဲ့ကချင် World Kitchen Congress ဆိုတဲ့အဖွဲ့ကြီးမှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ပေါ့နော်အမေရိကန်ကနေပြီးတော့ပါဝင်တဲ့အဖွဲ့ပါအဲ World Kitchen Congress က KPIC ဆိုတာကချင် Political Interim Coordination Team ဆိုတဲ့အဖွဲ့ကနေပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်အဲဒီ KPIC ရဲ့အောက်ကနေပြီးတော့ကျွန်တော်ကနေပြီးတော့ဒီ CDM တွေကို support လုပ်တဲ့ဟာကိုကျွန်တော်ကပါဝင်ပါတယ် Now ဒီတခြားအခုနပြောတဲ့ဟာကျွန်တော်ဒီလီဆူတိုက်လီဆူနဲ့ရဝန်ဒေနဲ့ပေါင်းပြီးမှကျွန်တော်ထပ်ပြီးမှဒီ CDM ပါဝင်တဲ့အဖွဲ့တွေကိုကူညီထောက်ပံ့ဖို့ကျွန်တော်ဆုံးဖြတ်ချက်ချထားပါတယ်ခင်ဗျာငွေရေးကြေးရေးနဲ့ပါဝင်တာပါအဓိကပါ
ဟုတ်ကဲ့အဲ့ဒီမှာလည်းဟိုကြီးညာချက်ထဲမှာလည်းပေါ့နော်ဒီကချင်လက်နက်ကိုင်ဖွဲ့ဖြစ်တဲ့ KIO KIA ကိုလည်းကချင်အမျိုးသားတူကိုကိုစားပြုတဲ့တက်မတော်အနေနဲ့အပြေအဝထောက်ခံတယ်လို့ပြောထားတာတွေ့ရပါတယ်ဆိုတော့ဒီကချင်ဒီ KIO KIA ရဲ့အခန်းကဏ္ဍပေါ့နော်အခုလည်းလက်ရှိကချင်ပြည်နယ်မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တစ်ဖက်မှာလည်းအခုလိုစစ်ပြေးဒုက္ခတွေတွေကအရင်တည်းကကချင်ပြည်နယ်မှာရှိနေပြီးသားဆိုတော့အခုအချိန်မှာအခု KIO KIA ဘက်ကအခုတိုက်ပွဲတွေဆက်ပြီးတော့နော်ဟိုစစ်တပ်နဲ့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်လာနေတဲ့အပိုင်းမှာရောဟိုကချင်လူထုကတကယ်ပဲထောက်ခံမှုရှိနေလားရှင့
်ထောက်ခံမှုကတော့တကယ်ကိုအတိုင်းနဲ့အလွန်ရှိတယ်လို့ကျွန်တော်မှတ်ချက်ချလို့ရပါတယ်။ဘာလို့ဆိုတော့တကယ်ရောယုံကြည်လို့ပဲမြို့မာတင်ကိုကျွန်တော်မြစ်ချနာမှာဆုံးကိုဆန္ဒပြတဲ့အထက်မှာ KIA ကို KIO ကိုထောက်ခံပါတယ်ဆိုတဲ့ဟာတွေကဆိုင်းဘုတ်နဲ့ကိုရဲရဲတင့်တင့်ဒီဆန္ဒပြမှုရှိတယ်။ကျွန်တော်ကချင်မဲမဟုတ်ဒီမအင်ဂျင်တို့ရောတွေ့ပါပဲ။မန္တလေးတို့ရန်ကုန်တို့မှာတောင်မှwe support KIA KIO ဆိုမှကိုကျောင်းသားတွေရောပြည်သူတွေရောထောက်ခံမှုတွေရှိတယ်။နောက် social media မှာရကြည့်ရင်ကတော့KIA KIO ကိုတကယ်ဟိုကျေးဇူးတင်တဲ့စာတို့ချီးမွမ်းထောင်းတာပြုတဲ့စာတွေအများကြီးကျွန်တော်တွေ့နေရတယ်။အဲ့တော့ဘာဖြစ်လို့လဲဆိုတော့ဥမာပြအခုထွက်ပြေးတိမ်းရှောင်နေတဲ့လူတွေတချို့ဟာတွေရော KIA KIO တို့မဟုတ်တချို့ဒီပို့ပြီးတော့လုံခြုံတဲ့နေရာတွေကိုထွက်ပြေးနေတဲ့အချိန်တွေပါဆိုတော့သူတို့ကလည်းဘာပဲဖြစ်ဖြစ်ပြည်သူလူထုဘက်မှာမရက်တည်ပြီးမှကူညီနေရဆိုတာအကုန်လုံးတွေ့မြင်နေရတယ်။နောက်သူတို့ဘက်နေထုတ်တဲ့ဒီ statement တွေကိုရကြည့်လို့ရပါတယ်။ဒီသူတို့ထုတ်တဲ့ statement တွေထဲမှာပြည်သူလူထုတွေနဲ့တသားတည်းရက်တည်ပါမယ်ဆိုတဲ့ဟာတွေနောက်တစ်ခုကတော့ Federal ပြည်ထောင်စုကိုရအောင်စူးစမ်းမယ်။ဒီနောက်အာနာရှင်စနစ်ကိုပြတ်သုံးသွားအောင်အဆုံးတိုင်ကျိုးပန်းပါမယ်ဆိုတဲ့ဟာတွေကပြည်သူလူထုဘက်မှာလို့ထောက်ခံမှုကိုရစေတာပေါ့ဟုတ
်ကဲ့ KIA ဘက်ကရောအခုသူတို့တိုက်ပွဲတွေဖြစ်ပေါ့နော်ဟိုလှုပ်လာတဲ့နေရာမှာသူဒီကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတဲ့အချိန်ကြီးအနေထားမှာဟို KIA ဘက်ကရောသူတို့ဟိုဒီထက်မကပို့ပြီးတော့တိုက်ပွဲတွေအချိန်ညှင့်လာနိုင်သလားဟိုဒီ KIA ရဲ့ဟိုအလားအလာရောဘယ်လိုရှိလဲရှင်
ကျွန်တော်တော့ KIA ရဲ့ဒီပြောရေးဆိုခွင့်ရှိတဲ့သူရောမဟုတ်ဘူးကျွန်တော်ရောအတိအကြတော့ကျွန်တော်မသိဘူးဒါပေမဲ့သူတို့ February 18ရက်နေ့လောက်မှာထုတ်ထားတဲ့ statement အရဆိုတော့ဒီစစ်ကောင်စီကနေပြီးတော့ပြစ်မှတ်ပြည်သူလူထုတွေကိုပြစ်မှတ်ထားပြီးမှပြစ်ခတ်မှုသာရှိရဆိုရင်တုံ့ပြန်မှုရှိမယ်ဆိုတဲ့ဟာတော့အတိအလင်းကြေညာထားပြီးသားပဲပေါ့နော်အဲ့လိုဆိုတော့စစ်ကောင်စီကနေပြီးတော့ပြစ်ခတ်မှုမရှိတာတော့သူတို့ကအဲတုံ့ပြန်မှုတွေဘယ်လိုလုပ်လာမလဲကျွန်တော်ရောကောင်းမသိဘူးဆက်ရှိနေရောသူတို့ကတော့တုံ့ပြန်မှုကရှိမယ်ဆိုတဲ့ဟာကတော့ပြောထားပြီးသားဖြစ်ပါတယ်ခင်ဗ
ျကမ်ပန်အန်ဆန်ဆိုလို့ရှိရင်ဒီပြပမှာပေါ့နော်ရက်တည်ပြီးတော့ဒီမြမအရေးရောဒီပေါ့နော်တကုတ်ကချင်တိုင်းသားအရေးတွေပေါ့နော်ဟိုဒီမိုကရေစီရေးကိုနှစ်ပေါင်းများစွာလှုပ်ရှားနေတဲ့သူတဦးဆိုတော့အခုဒီ CRPH ဆိုတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဖြစ်လာပြီးတော့သူ့အပေါ်မှာနိုင်ငံတကာကနိုင်ငံတကာနဲ့ဒီဆက်ဆံနေတဲ့အပိုင်းအထူးသဖြင့်ကုလသမဂ္ဂနဲ့ဟိုဆက်ဆံနေတဲ့အပိုင်းပေါ့နော်ကုလသမဂ္ဂကလည်းအခုဆိုရင်တောက်ကြနေမှာကျင်းပမဲ့ဒီလုံခြုံရေးကောင်စီရဲ့အလွတ်တဘောအစည်းအဝေးမှာ CRPH ရဲ့ဒီယာယီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဟိုပြောဖို့ပေါ့နော်သူတို့ဖိတ်ခေါ်ထားတာလည်းတွေ့ရပါတယ်ဆိုတော့ဒီလိုမျိုးကုလသမဂ္ဂဘက်က CRPH နဲ့ပတ်သက်လို့သူတို့ဆောင်ရွက်နေတာ Now, Tamaji Ujo Mutungu, a thing that you tarari poly, Dilu Abainiga, a ye, the yin, the Napa letter, Tawa Shisashin now by ma, the exai suyari pilla, exai suyam, you, Nimani Namale, Tikade, Sura Kajaro, a chini, nice in Lushin, did a cow, a good, the Nanganaga Paka, Kula the Maga Bowen, Nanganaga Paka, the CRPH Lumu, Pueu poly, or through a thing that you lack and some yen need and how blue do yalishin.
ဒီလောက်တောင်းမှာဗမာပြည်နဲ့ပတ်သက်ပြီးမှနိုင်ငံတကာစိတ်ဝင်စားမှုနဲ့ထောက်ခံမှုကတော့ကျွန်တော်မမြင်ဘူး။ NCGB ရောကျွန်တော်မြင်ဘူးပါတယ်။ကျွန်တော်ဒေါက်တာတန်းထွန်းရဲ့ကုလသမဂ္ဂရောဘာလို့တွားခဲ့ဘူးတဲ့အခြေအနေရှိပါတယ်။ဒါမဲ့ဒီလောက်ကြီးနိုင်ငံတကာကနေပြီးအတိအမှတ်ပြုပြီးမှဆက်ဆံမှုကတော့ဒေတာဆက်ဆံမှုကကျွန်တော်မမြင်ခဲ့ဘူးပါဘူး။အဲ့ဒါတော့အမှန်တိုင်းပြော ye na di cha pya so ya 2000 ye atwet de ke design ma ma chou sa tin ne so chuan a cha pyu chin ma de
hoke aku di sit kaun si ga ni pi ro tru ye hu nai ngan ga ma lobby lou pho so yi nga tha de tu paw no lobbyist ye အဲအကြံပေးတဲ့အရာတို့ကအခု CNN ဒီနိုင်ငံတကာအကြီးအကဲသတင်းတောက်ကိုတို့မြန်မာနိုင်ငံကိုဖိတ်ခေါ်ပြီးတော့တို့ဘာတွေလုပ်လဲဆိုတာတို့ပြတာပေါ့လေ။နောက်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းနဲ့တို့တွေ့ဆုံမေးမြန်းခန်းတွေလုပ်တယ်။နောက် CNN ကလည်းအဲတင်ပြသွားတယ်ပေါ့လေ။ဆိုတော့တကယ်အခုစစ်ကောင်စီက CNN ကိုဖိတ်ခေါ်ပြီးတော့တို့လုပ်ခဲ့တဲ့လုပ်ရက်ကတို့ညှော်လင့်ထားတယ်လို့ပေါ့လေ။နိုင်ငံတကာကတို့ဘာလုပ်နေလဲဆိုတဲ့ဟာကိုသူတို့ဘက်ကိုပေါ့နော်ဘာလို့နေလဲဆိုတော့သူတို့ပြနိုင်တယ်လို့ရောထင်လားရှင
်သူတို့ပြနိုင်တာတခုရှိတာကတော့တီတူလူထုကိုဘလောက်ရက်ဆက်ကြမ်းကြုတ်အောင်လုပ်နိုင်တယ်ဆိုရဲဟာကိုပဲအဓိကပြသွားတာပါအဲဆိုတော့သူတို့လူချင်းနဲ့ပြရုပ်ကတော့ဘလို့ပြရုပ်လဲတော့မသိဘူးဒါပေမဲ့တကယ်ပြနိုင်တာကတော့ကိုယ့်ရဲ့ရက်ဆက်ကြမ်းကြုတ်မှမိုင်းရိုင်းတဲ့ဒီအမှုကိုပေါ့နော်အဲ့ဒါပြနိုင်တယ်ဒါပေမဲ့ကျွန်တော်စိုးရိမ်ချက်ရှိတာကသူတို့ရအာနာတီဆောက်မှုကိုဘသူမှအကုန်လုံးတည်ရင်ရောတည်ဒီကိုတယောက်ပဲကြံရင်ဒါအာနာရှင်ကတော့တယောက်ပဲကြံအောင်တပ်ဖြစ်မယ်ဆိုတော့ဒီအင်္ဂလိပ်လိုဆို narrative ပေါ့နော်ဒီအမြင်သဘောထားကိုကဘာကိုချပြခြင်းနဲ့ပုံစံနဲ့သူတို့လုပ်တယ်ဆိုတော့အဲ့တကွက်မှာတော့သူအောင်မြင်ပါလိမ့်မယ်ဒါပေမဲ့နိုင်ငံတကာရဲ့အလေးထားမှုနိုင်ငံတကာရဲ့ဒီနားလည်မှုကတော့လုံးဝဒီစစ်ကောင်စီကတော့မရရှိခဲ့ပါဘူးဒီ CNN နဲ့ပတ်သက်ပြီးမှတော့
ဟုတ်ကဲ့အဲ့တော့နောက်ဆုံးအနေနဲ့ကတော့အခုဒီကချင်ဒီပတ်မှာအခြေဆိုင်တဲ့ဒီကချင်မျိုးနွယ်စုအဖွဲ့တွေပေါ့နော်ကချင်မဟာမိတ်အပါဝင်အဲ့တော့ဒီကချင်အဖွဲ့တွေအနေနဲ့ရောဒီမြန်မာနိုင်ငံမှာအခုဒီစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပံ့ပိုးသွားမဲ့အပိုင်းနဲ့ဒီအခုအထူးသဖြင့်ပေါ့နော်ကချင်ပြည်နယ်ကဒီစစ်ပြေးဒုက္ခတွေနောက် CDM လှုပ်ရှားမှုကပါဝင်မဲ့သူတွေကိုပံ့ပိုးပေးသွားမဲ့အပိုင်းမှာရောဟိုဘလောက်ထိဆောင်ရွက်ပေးနိုင်မလဲရှင
်အခုကျွန်တော်ကနေပြီးတော့ဒီတလပိုင်းကျွန်တော်ဗမာပြည်ဘက်ကိုအဓိကတော့ CDM ကျွန်တော်ဒီကချင် sub state နဲ့ကချင် state မှာညီတင်းနေထိုင်ပြီးမှဒီ CDM ပါဝင်တဲ့အစိုးရဝန်ထမ်းတွေကိုကျွန်တော်ကောက်ခံရတဲ့အလူငွေကတော့3000တထောင်လောက်ဒီ CDM အတက်တက်ကျွန်တော်3000ကျော်လောက်ကျွန်တော်ကောက်ခံရပါတယ်အဲ့ဒါကိုတချို့ဟာတွေကကျွန်တော်ပို့ပြီးပါပြီအဲနောက်ဆက်လက်ပြီးမှရကျွန်တော်ပို့တော့ပါမယ်အာနောက်နိုင်ငံတကာအနေဖြင့်ကတော့ကျွန်တော်ဒီ advocacy ဆိုတဲ့အစိုးရတွေကိုတိုက်တွန်းလို့ဆိုတဲ့အလုပ်တွေပါကျွန်တော်ဒီဇိုင်းမှမှပါဝင်နေပါတယ်ပုံမှန်အနေဖြင့်ရဒီနိုင်ငံသားရေးဝန်ကြီးတို့လွတ်တော်နဲ့ကတော့အမေရိကန်လွတ်တော်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဒီသမရယုံတို့နဲ့ကတော့ပုံမှန်ကျွန်တော်ဆက်သွယ်မှုရှိပါတယ်သူတို့ရောမြမအရေးတော့ဒီကျွန်တော်ကချင်ပြည်နယ်ရဲ့အရေးနဲ့ပတ်သက်မှာတော့ပုံမှန်ဒီပြောဆိုမှုတွေဒီ information ဆိုတော့တည်င်းအချက်လက်တွေစုဆောင်ပေးတာတွေကတော့ပုံမှန်လုပ်နေပါတယ်ခင်ဗျာနောက်တခြားတော့နိုင်ငံတကာမှာရှိတဲ့တန်ယုံတန်ဝန်ထမ်းနေတဲ့ပတ်သက်ပြီးမှ CDM ပါဝင်ဖို့အတွက်ရောကျွန်တော်တတောင်းတနေရပြီးတော့ပါဝင်နေပါတယ်ခင်ဗျာ
အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌ Gamson and Sam ဖြစ်ပါတယ်ရှင်အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက် Gamson ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်မအင်ဂျင်နိုင
်
င်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါတယ
်ရှင်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်အမှားရှိတဲ့လူ့ခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast အစီအစဉ်ကနေကြိုးစွလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Zero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဖန်ဆီချင်းသိမ့်ခံရတဲ့အတွင်းတည်ဆုံသွားသူရဲ့ဦးသားစုဝင်တွေဒုသန်ကစကားပြောခဲ့ပါတယ်။ဖန်ဆီချင်းသိမ့်ခံရသူအများစုဟာစံစံမမာနဲ့ရှိနေပြီးတော့သေစေနိုင်လောက်တဲ့တန်ရာတွေမရှိဘဲနဲ့ထိမ့်သိမ့်ခံရတဲ့အတွင်းမှာတည်ဆုံသွားခဲ့ကြတာပါ။အများစုကတော့ဖန်သွားပြီးနောက်တစ်ရက်မှာနှိမ့်ဆက်ခံရတဲ့တန်ရာတွေနဲ့အတူမိသားစုထံအလောင်းပြန်ပေးခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
။ဖေယုံဝန်ထမ်းရင်ခွဲယုံကရင်ခွဲတဲ့လူကအဲဒါမဟုတ်လားဟုတ်လားလားကြည့်နေပါဦးသူကမှကျွန်တော်မျိုးသမီးနဲ့ဖြစ်နေတယ်ကျွန်တော်ကတော့ညအဲ့လူကအဲ့ဒါစီစံမှန်တာတော့အဲ့လောက်ကြည့်တော့မသိနိုင်ဘူးပေါ့တော့ပုံချက်ရုံတော့ပဲလို့ကျွန်တော်အဲ့လောက်ယူဆတာမနေ့ကမှပြင်းနေပြီရတယ်
။အာမတန်လို့မန်လျှော့ပြီးချိန်မိတ်ခံလိုက်ရတဲ့မတရားမှုအကျွမ်းခရရိုးအညာသားကြီးကိုမြင့်ဆွေတယောက်အခုထိခံပြင်းနေသေးပါအရွယ်ကောင်းတဲ့ဖြစ်ကြတဲ့သူတို့ဇနီးမောင်နှံဟာကြုံရကြပန်းလို့ရင်ငွေကြေးမချမ်းသာပေမဲ့တာသမီ၃ယောက်နဲ့ตายရတဲ့မိသားစုတစ်ခုကိုပိုင်ဆိုင်ခဲ့ရပါအခုတော့သူတို့ထမင်းဝိုင်းလူမစုံတော့ပါဘူးကိုမြင့်ဆွေရဲ့ဇနီးမမလာဝင်းတယောက်သူ့မိသားစုကိုနှုတ်ဆက်ခွင့်မရဘဲထွက်သွားတာအခုဆိုရင်လာဝက်ကြော်ခဲ့ပါပြီမက်စလာ၁၉ရက်နေ့အခုခုညတပိတ်ဖြိုခွင်းခံရချိန်မှာသူတို့မိသားစုတေခွဲခွဲခဲ့ရပါတယ်
။ကျွန်တော်တို့အိမ်အနောက်ဘက်ကနေဒီဟိုဘောဆန္ဒဆန္ဒပြရလို့ပြီးလာပါတယ်ခင်ဗျာ။ဆန္ဒဆန္ဒလို့ပြီးလာတဲ့အချိန်မှာဒီကျွန်တော်မိန်းမလည်းဒီခါတိုင်းရလို့မှတ်လို့ဒီဟိုဘောလမ်းဘက်ကိုထွက်လိုက်တာမှာအင်းရှိရနေမှာဝါးလက်ပြလောက်ပဲရှိသေးတယ်။ကျွန်တော်လည်းလိုက်တော့ပေါ်တော့ဘာလို့လဲတော့ကနောက်တော့လာပြီးရဲရီလာပြီးတော့ကျွန်တော်လည်းလှည့်ပြန်ပြီးတော့ကျွန်တော်လည်းပြီးတော့ပြီးရကျွန်တော်ကသူ့နောက်မှာရောက်တာဆိုတော့ကျွန်တော်ကအရင်ကကြောက်တာပေါ့အရင်ကရောက်တော့ပေါ့သူကနောက်ကျတော့ကျတော့ပြစ်လိုက်တော့ကျဆက်မလဲဆိုပြီးတော့ပုံနဲ့ညာကျွန်တော်နာမည်ကိုမြင့်စုလို့တော့ပြန်မအောင်နိုင်ဘူ
းမမလာဝင်ဟာပေါင်ကိုသာချီထိမှန်ခဲ့တာဖြစ်ပေမဲ့နောက်တည့်ရမှာချီချီတန်ရနဲ့အတူဦးကောင်မျက်နှာတွေကိုရိုက်နှက်ချားတဲ့ပုံစံမျိုးနဲ့တေဆုံးခန္ဓာကိုယ်ကိုမိသားစုကပြန်လည်တွေ့ရှိခဲ့ရပါတယ်။မမလာဝင်းလိုပဲအကြံဖတ်စစ်တပ်ရဲ့ဖမ်းဆီးခေါ်ဆောင်သွားခံရကနောက်တစ်ရက်မှာအလောင်းလာချုပ်ဖို့အကြောင်းကြားလာတာမျိုးကိုမက်လာပထမဘက်ကစပြီးပြည်သူတွေကြုံလာရပါတယ်။စစ်ဆေးဖို့ရှိရဆိုပြီးဖမ်းဆီးခေါ်ဆောင်သွားတာကြီးကြီးပြီးနောက်ဖမ်းသွားတာတွေခံရပြီးနောက်တစ်ရက်မှာတေဆုံးချောင်းသိရတာမျိုးရှိတယ်လို့တချို့ဆိုရင်အလောင်းပြန်မရတာလည်းရှိပါတယ်။ဒါပေမဲ့တည်ဆုံးရခြင်းအကြောင်းရင်းကိုတော့အမှန်တမ်းမရနိုင်ကြပါဘူး
။တည်ဆုံးရရင်ပြောကြောင်းနေတယ်အဲ့မှာကျွန်တော်လည်းသဘောအလိုက်ခံပြောတော့ကျွန်တော်ကပဲဟိုဟာတလက်ပြီးမုန်းနေတဲ့ချိန်တော့ကျွန်တော်လည်းဆက်ပြီးမပြောရသေးတာပေါ့ကျွန်တော်မင်းကဘာရောကမှလည်းရှိဘာသိကြည့်မှလည်းနာမလည်းမရှိဘူးဆိုတော့အဲ့လိုရှေ့သိကြည့်လာရှိတယ်ဘလို့ပဲညာနဲ့ကျွန်တော်ကတော့မုန်းနေတဲ့ချိန်ကတော့ကျွန်တော်လည်းရှေ့ဆက်မပြောရရနဲ့တက်တိုင်းပါလို့ခင်ဗျားတို့တွေးကြည့်လာဖို့လို့ရှင်လေတွေးကြည့်လာပြလို့ကျွန်တော်လည်းစိတ်ပေါက်ပေါက်နဲ့အဲ့လိုပဲပြောခင်လိုက်တယ်
တောင်တကုံကမတန်ဆွမ်းသူကိုပေတိုးအလောင်းကိုတော့သူ့တငယ်ချင်းကိုမောင်အေးအလောင်းနဲ့အတူလမ်းဘေးမှာစွန့်ပစ်ခံခဲ့ရပါတယ်။တောင်တကုံမှာနေရတဲ့သူဟာစစ်အာဏာရှင်ဆန့်ကျင်ရေးစံသားထုတ်ဖော်ပွဲတွေမှာတ တတကြွကြွနဲ့အမြဲပါဝင်ခဲ့သူဖြစ်ပါတယ်။တန်တကော56ရက်ကမှညပိုင်းဖြစ်ခတ်များနေတဲ့အတွက်အာယုံပြောင်းစေခြင်းလို့ကြွပေးခဲ့တဲ့တန်တကုံတိုးချက်16ရက်ကတာကိုပေကျိုးဟာ18ခွေမိပွိုင်နာမှာကြာဆုံးခဲ့တာပါ။သူ့ဇနီးဖြစ်သူက
အမောင်ကတော့ညရရပေါ့နော်အထီးထားရဲ့ဆိုတော့သွားရဲ့ဆိုတော့ပြေးကြတယ်။ဒါပေမဲ့ကိုပေတို့ကတော့ဒဏ်ရာရတဲ့လူပဲကျမတို့ကကြားထားတာ။မနေ့ကမှကိုပေတို့ကလောင်းဆိုပြီးတော့အဲ့လိုမျိုးပေါ့နော်။နောက်မိုးတော့ကိုလည်းတွေ့တော့လုံးဝမျက်စိတည်းတည်းကိုတက်ပြစ်ထားရတဲ့ဒဏ်ရာနဲ့အုံနောက်ဖွင့်ထွက်ပြီးပြေးနေရအောင်ပြေးရတာပေါ့နော်
။ကိုပေတို့ဟာတပည့်အဖွဲ့အတွက်ကင်းတောက်လုပ်တာကိုသူ့ဘေးတွဲဆိုင်ကနေမတည်ဆုံးခင်အထိလုပ်ပေးခဲ့ပါတယ်။ကျောင်းဆုံးသူဦးရင်နဲ့အသေးစိတ်အချက်အလက်တွေစူးစီးပြီးအွန်လိုင်းမှာတင်ပြပေးနေတဲ့ dashboard အရာတော့အခုလိုမတရားဖန်ဆီးခေါ်ဆောင်ကတက်ပြိုက်ခံရသူဦးရင်ဟာ80ဝန်းကျင်ရှိနေပြီဖြစ်ပါတယ်။အဲ့ဒီအချက်အလက်တွေကိုတော့သတင်းမီဒီယာလူမှုကွန်ရက်စာမျက်နှာနဲ့သတင်းအချက်အလက်အဖွဲ့တွေစီကနေရယူထားတာဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ကြာဆုံးသူအရေးအတွက်ဟာဆိုရင်တော့တက်အနာသိန်းနဲ့65ရက်အတွင်း981ဦးရှိလာတာကိုနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ရဲ့ချုပ်ပြန့်ချက်အရာသိရပါတယ်။ကြားဆောင်သူမရှိရဲနဲ့မရှိသလောက်ကိုရက်ဆက်တက်ဖြတ်ခံနေရတာပါ။ဆက်အာနာရှင်စန့်ကျင်ရေးကြိုက်ပွဲဝင်နေတဲ့ရှေ့တန်းကလူငယ်တဦးရဲ့မိခင်ကတော့
ပုဂ္ဂိုလ်ကတော့ဒီရပြောလို့အောင်မတတ်ပါဘူး။အိမ်ကနေပြီးတော့ပဲဆရာကရေးလို့ပြီးတော့အမြဲတမ်းဒီတစ်ခုလုံးကိုဆရာတရားတန်ကခြုံပေးနေတော့ထိုင်ပြီးတော့ဟိုကမထက်နဲ့လည်းမပြောရဲဘူးထွက်ဆိုအထွက်တော့လည်းနောက်ကနေဆိုင်ကြီးညာဒါပဲကနေဟုတ်ကဲ့လုံနိုင်လားဒါရင်းပြီးတော့ကျတော့ကိုသားတင်းမဟုတ်ဘူးဇနဲ့ကလေးယူတော့ကွာအရင်ကနေလည်းထိုင်ကြီးတောင်းပင်ဖျားတာယူပြီးနေတာအလုံးကကိုသားတင်းလေးပါတယ
်ပြည်သူကိုကာကွယ်ဖို့အတွက်လက်နက်ကင်ဆောင်ခွင့်ရှိရဲ့ရဲနဲ့စစ်သားတွေဟာပြည်သူကိုပြန်တိုက်ဖျက်နေတဲ့အတွက်မြန်မာနိုင်ငံကပြည်သူကအကအဆွေမြင့်ပြီးလူအခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ခံရတာပါ ဖေဖော်ဝါရီလတရက်နေ့တက်အနာတိန်ရဲ့ရက်ကစလို့အမေအမြန်အစစ်အစေးမရှိဖမ်းဆီးခံရတာကစပြီးတစားစားနဲ့တရားဥပဒေအကာအကွယ်ရယူပိုင်ခွင့်မရှိပဲအခြေခံလူအခွင့်အရေးအားလုံးဆုံးရှုံးနေရပါတယ်လူအခွင့်အရေးဆိုင်ရာလှုပ်ဆောင်နေတဲ့အဖွဲ့တချို့ကတော့အဲ့ဒီလိုနင့်နာမှုတွေအတွက်လူအခွင့်အရေးချိုးဖောက်နေတဲ့တပ်တွေတွေကိုစုံစမ်းစုဆောင်နေကြပါတယ်ကျမကျန်းသူညီမရဲ့ကိုရက်ကဥအောင်မျိုးမင်းက
ဘယ်လိုလုပ်တော့မှမသိဘူးဘယ်လိုခေါ်တော့မှမသိဘယ်လိုနှိမ့်ဆက်ခံမှမသိရဲ့မိသားစုရဲ့ဘဝကိုကျွန်တော်တို့ဘယံတာလာဖို့ကောင်းပါလဲဒါမျိုးလုပ်ဆောင်မှုကလည်းသူ့ရဲ့အပိုင်းမဟုတ်တော့သိပါလေပြန်လည်ရရှိရဲ့အလောင်းပါဆိုလို့ရှိရင်ကျွန်တော်တို့မတင်ပါသေးရနှိမ့်ဆက်ထားတဲ့ဟာတချို့ဆိုရင်တကယ်ကိုဖြစ်ဖြစ်ဆက်ဆက်နဲ့ရုပ်ပြက်စင်းကျက်နှိမ့်ဆက်ခံရပြီးတော့တက်ချက်ခံရဖြစ်တဲ့အတွက်တကယ်ကိုကျွန်တော်တို့ကလူသားဆန်တဲ့နှိမ့်ဆက်မှုကိုကြုံတွေ့နေရတယ်ဆိုတာကျွန်တော်ထင်ရှားပါတယ်နောက်တစ်ခုကိုဆိုတာခုနကျွန်တော်ပြောခဲ့တယ်လို့ပဲဒါရီကလူခွေချူပေါက်ဖြစ်တယ်။ဒါကတကယ်ကိုမလုပ်တင်တော့ရာဇဝင်ဖြစ်တယ်။ဒါပေမဲ့အဲ့ဒီရာဇဝင်မှုကိုဘယ်လိုသွားတိုက်မလဲ။ကျူးလွန်တဲ့သူကိုဘယ်လိုမျိုးကျွန်တော်ပြန်လည်ပြီးတော့အဖြစ်သေးရေးနိုင်မလဲ။အဲ့ရန်နေရရရှိ။အကုန်လုံးကမတရားမှန်းသိရတာနဲ့ပြီးခံပြီးတော့အလောင်းလေးပြန်ရတာမှကျေးဇူးတင်ပြီးတော့เนาะဖြစ်နေရတဲ့ကိစ္စမျိုးကကျွန်တော်တို့တရားဥပဒေအရဘယ်လိုမှမဖြစ်တင်လို့တကယ်မှားယွင်းနေတဲ့လူပေါင်းတိုင်ပါလူခွေစစဝါချိုးပေါက်နေရတဲ့အခြေအနေမျိုးပဲဖြစ်ပါတယ
်။သူကကျန်ရစ်သူမိသားစုတွေအနေနဲ့ဝမ်းနည်းမှုတစ်ခုတည်းနဲ့ဖြည့်သိမ့်လိုက်ကြမဟုတ်ဘဲနဲ့အမှန်တရားဖော်ဆောင်ဖို့အတွက်တသက်စုဆောင်ဖို့အကြံပြုပါတယ်
။ပြန်လည်ရရှိလာတဲ့အချိန်မှာဘယ်လိုမျိုးအခြေအနေမျိုးတွေတွေ့ရလဲ။ဘယ်လိုမျိုးနှိမ့်ဆက်မှုတွေတွေ့ရလဲ။ဘယ်လိုအချက်တွေကကျွန်တော်တို့တကယ်ကိုသေယောတိုင်းမှုပဲနဲ့အထောက်အထားတွေဖြစ်နေလို့အဲ့ဒါကိုကြားနေစုဆောင်တာသေတာစုဆောင်တော့သိမ်းဆဲပါ။အဲ့ဒီအရာတစ်ချိန်ကြာရင်ကိုယ်တည်ဆုံးသွားတဲ့ပုံမိသားစုဝင်တွေအရေးကြီးတဲ့အမှန်တရားခေါ်တယ်ဖြစ်လာနိုင်တယ်။ကျွန်တော်တို့တက်တေထောက်ထားဖြစ်လာတယ်။ကျူးလွန်တဲ့သူတွေဒါကကျွန်တော်တို့မှန်ကန်တဲ့တရားမျှတတဲ့တရားစီရင်မှုသွားနိုင်မှုတွေတွန်းပို့တဲ့ကျွန်တော်တို့ဖိအားတွေဖြစ်လာပါလိမ့်မယ
်။လက်ရှိအချိန်နေမှာတော့ပြည်တွင်းမှာတိုင်ကြားဖို့အတွက်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်လိုအဖွဲ့အစည်းတွေဟာလည်းအသက်မဲနေပါရဲ့။ဒါပေမဲ့နိုင်ငံတကာနိုင်ငံကပြည်သူတွေကိုအနာရှိတဲ့သူတွေကလုံချင်တိုင်းလုံလို့မရပဲပြည်သူတွေတိုင်ကြားနိုင်တဲ့နိုင်ငံတကာရန်တရားတွေလည်းရှိပါသေးရဲ့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ကမ္ဘာကူလာတမကရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအရာရှိအမျိုးသမီးငယ်ကလေးငယ်အခွင့်အရေးတွေအတွက်စ ဒီကနေ့ဒီစစ်တပ်ကနေပြီးတော့စစ်တပ်ခြေရန်လိုတပ်ဆိုင်ရာအဖွဲ့တွေကိုတန်ကြားနိုင်တယ်လို့စစ်တပ်ကမြန်မာနိုင်ငံအတွင်းကျူးလွန်ခဲ့တဲ့အကြီးလေးဆုံးအပြစ်ပြစ်ဆိုင်ရာရာဇဝတ်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကို IIMM လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားတွေစီကိုတန်ကြားနိုင်ပါတယ်။
လက်ရှိမှာတော့ကြာဆုံးသူနဲ့ကြံရက်သူမိသားစုတွေဟာအမှန်တရားရဖို့ခက်ခဲနေသေးပါ။အထူးကဝင်ငွေရှာပေးနေသူအမျိုးသားဆုံးရှုံးချရတာရပ်ပိုင်းသာရှိသေးတဲ့ကိုပေကျိုးရဲ့အမျိုးသမီးကတော့မတရားလုပ်တယ်လို့ပဲမြန်မာတယ်။ပြီးတော့လည်းဒီမတရားမှုကိုလည်းညာကြည့်ပြီးမြန်မာတယ်။ဒီထက်လည်းဆက်ပြီးတော့ဆုံးရှုံးရမခံနိုင်တော့ပါဘူးမြန်မာလူပဲပါလို့နော်။ဒီလိုမျိုးဖြစ်သူတွေနဲ့လည်းဒီလိုမျိုး
စီစဉ်လို့နားဆင်ကြရလို့ကျင်းနေမယ်လို့ဒုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒုတန်တန်မြတ်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အကျိုးတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio စီစဉ်ပါလေ။စနေနေ့ည9:00ကနေ10:00တွင်နဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ပြည်မျိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hyeon Daero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲဆောင်ရွက်နာဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။စနေနေ့ညသတင်းပတ်စင်ကန်တာတွေကိုနားဆင်ကြကြပြီးရနော်။အခုသတင်းချင်းချုပ်ကိုထုတ်လွှင့်ပေးသွားပါမယ်ရှင်။နာသိမှုစန့်ကျင်နေသူတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့ကြားကပဲမြန်မာနိုင်ငံအနှံ့မြို့ရွာတွေမှာညီမျိုးစုံနဲ့စန္ဒဖော်ထုတ်မှုတွေဆက်ပြီးတော့တွေ့ရပါတယ်။ဆိုင်ကယ်တွေရာနဲ့ချီပြီးတော့ထက်တဲ့သပိတ်တွေကိုမုံရွာနဲ့မန္တလေးမြို့တွေမှာတွေ့ရပါတယ်။မန္တလေးလာရှိုးပြည်တော်စုလက်မှတ်ရေးဘော်ကနောင်မွန်ရဲစခန်းတိုက်ခိုက်ခံရတာမှာစခန်းမှုပါဝင်ရဲတပ်ဖွဲ့ဝင်14ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။ဧပြီလ10ရက်နေ့ပိုင်းရန်ကုန်တိုင်းတွင်ကတောင်ကလာပါတာဂီတာပါဝင်မြို့နယ်တချို့ကလမ်းတွေပေါ်မှာအကျန်းဖက်စစ်ကောင်စီအဖွဲ့ဝင်တွေရှိနေပြီးမတ်စ်မတက်တာမတ်စ်အနေရောင်ဝိတာအင်ကြီးအနေရောင်ဝိတာတွေကိုတွေ့ရင်ဖမ်းဆီးတိုင်ရိုက်နေတယ်လို့သိရပါတယ်။မြမပြည်သူတွေပေါ်အလွန်ရက်ဆက်ချမ်းကြုတ်ရုံမှာလည်းပြစ်မှုတွေကျူးလွန်နေတာကိုကာကွယ်ဖို့နိုင်ငံတကာအနေနဲ့ Right to Protect အကာအကွယ်ပေးဖို့တာဝန်ရှိကြောင်းနော်ဒစ်နိုင်ငံတွေရဲ့တောက်ကြနေထုတ်ပြန်ချက်မှဖော်ပြပါတယ်။ကုလလုံချိုရေးကောင်စီမှမနေ့ကကျင်းပတဲ့မြမအရေးသီးသန့်ဆွေးနွေးပွဲအတွက်ဆွီဒင်နော်ဝေးဒိန်းမတ်ဖင်လန်နဲ့အိုက်စလန်နော်ဒစ်၅နိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေနဲ့ပူးတွဲထုတ်ပြန်ကြမှာအဲ့ဒီလိုပြောထားတာပါကုလအထွေထွေညီလာခံလုံချိုရေးကောင်စီလူ့ခွင့်ရေးကောင်စီနဲ့အာဆီယံလိုမြမစစ်အာဏာရှင်တွေပေါ်ဩဇာတည်ရောက်မှုရှိတဲ့တခြားဆက်ဆက်လုပ်ငန်းအဖွဲ့တွေရဲ့မြမအရေးဆောင်ရွက်ချက်တွေမှာအင်တိုက်အားတိုက်ထောက်ခံအားပေးသွားမှာဖြစ်ကြောင်းလည်းဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်တောင်ညာတင်ကအီရန်နျူကလ িয়ার သဘောတူညီချက်ကိုလေးစားလိုက်နာရေးအမေရိကန်နဲ့အီရန်တို့ကြားနှစ်ဦးနှစ်ဖက်စ조사ကြမယ်ဒုတိယအကြိမ်တိုက်ရိုက်မဟုတ်တဲ့ဆွေးနွေးပွဲတွေကိုလာမယ့်သတင်းပတ်ထဲကျင်းပနိုင်ဖို့သဘောတူညီခဲ့ကြပါတယ်နေ့စဉ်ပိုးတွင်နှုန်းတသိန်းဆက်တိုက်ကျော်လာနေတဲ့အိန္ဒိယနိုင်ငံမှာလည်း COVID-19 ဒုတိယလှိုင်းသစ်ကြုံလာရတဲ့အချိန်မှာ COVID သီးသန့်စေရုံတစ်ခုမိလောင်ပြီးလူနာအနည်းဆုံး4ဦးသေဆုံးခဲ့ပါတယ်။စနေည VOA စီစဉ်တွေကိုဒီမှာပဲရန်နာပါတော့မယ်ရှင်။ VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးယောဂဘေးလက်နက်ဘေးငတ်မှုခံပါပြီစတဲ့ကတ်သုံးပါကရှင်ဝေချာပါသိရှိကျမခံလို့ပါ
This program